Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2022ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ဘေးရန်ကင်းကြပါစေခင်ဗျာ။စစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အမေရိကန်စာနာစင်သမား Danny Fenster သူ့နေအိမ်ပြန်ရောက်သွားပြီဆိုတဲ့သတင်းနဲ့အတူမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲမှုပြန်ဆန်နိုင်ရေးဂျိုးပမ်းမှုနိုင်ငံတကာနဲ့အတူတရုတ်ကလက်တွဲဆောင်ရွက်သွားမယ်လို့ပြောတာ Pfizer ကစံသက်ဆဲကိုဗစ်ကုသတောက်ဆေးဒေါ်လာ5ဘီလီယံမူဝယ်ဖို့သမ္မတ Biden အစိုးရကစီစဉ်နေတာစတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကော်မတ်သူနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူမြန်မာပြည်ကိုရောက်ရှိနေတဲ့ Nippon Foundation ရဲ့ဥက္ကဋ္ဌမစ္စတာဆာဆာကာဝါနဲ့နိုင်ငံရေးပါတီတချို့တီးတန့်တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံခဲ့တဲ့အပေါ်မှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဘက်ကဘယ်လိုရှုမြင်ပါသလဲ
သူများများနားထောင်ဖို့လာတာဖြစ်တယ်ဆိုလို့သူပြောတယ်တော့ကြည့်ရတာသူဒီနိုင်ငံရဲ့ကြောင်းလဲတဲ့အခင်းချင်းကိုသူထိထပ်ပို့ပြီးတော့နားလည်အောင်သိုးစားနေတဲ့သဘောလို့တန်းပြမှတ်ယူလို့ရတယ်
SNN ရဲ့တွဲဘက်အတွင်မှုဆိုင်ကြော်ညွှန်ပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်အစုံနားဆင်ရပါမယ်နောက်ကရားပြည်နယ်မိုးပြဲမြို့က PDF စခန်းတစ်ခုကိုတော့စစ်ကောင်စီတပ်ကဝင်ရောက်စီးနင်းတိုက်ခိုက်နေပါတယ်ကလေးမြို့နဂတ်ဘွတ်ကျေးရွာနီးက PDF စခန်းတစ်ခုသိမ်းပိုက်ခံရပြီးတဲ့နောက်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ကရင်ပြည်နယ်ဖအံမှာတော့ BGF နဲ့စစ်ကောင်စီပူးပေါင်းတပ်တွေနဲ့ KNU တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ဗုဒ္ဓဘူးညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်စာနာစင်သမားဒန်နီ ဖန်စတာဟာအင်္ဂါနေ့ညဘက်ကမီရှိဂန်ပြည်နယ်ဟန်ဒနန်ဝုဒ်စ်မြို့မှာရှိတဲ့သူ့ရဲ့နေအိမ်ကိုပြန်ရောက်သွားပြီဖြစ်ပါတယ်။သူ့ရဲ့ဇနီးဖြစ်သူကတော့မြန်မာနိုင်ငံမှာကြံနေခဲ့ပြီးတိတ်မကြခင်မှာပြန်လာဖို့လင်းလက်မှတ်ဝယ်ပြီးပြီလို့ဒေတာတွင်သတင်းဌာနတစ်ခုကဖန်စတာကပြောတဲ့အကြောင်း AP သတင်းမှရေးထားပါတယ်။ဒန်နီ ဖန်စတာဟာမေလ24ရက်နေ့ကရန်ကုန်မြို့ကနေပြန်ထွက်ဖို့လေဆိပ်ရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးပုံမှန်5ခုနဲ့တရားစွဲဆိုခံခဲ့ရတာပါ။နိုဝင်ဘာလ12ရက်နေ့မှာထောင်ဒဏ်17နှစ်ချမှတ်ခံရပြီးတဲ့နောက်နိုဝင်ဘာလ15ရက်နေ့မှာပြည်တံအားလုံးကနေလူငင်းဝင်ပေးပြီးတော့ပြည်နယ်နယ်ပေးပြီးပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။ဖန်စတာလိုမျိုးရေးမှာအဓိကခံခံနာကနေပါခဲ့တဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချတ်ဆန်ကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူနဲ့ကြားမှာယုံကြည်မှုတည်ဆောက်နိုင်ခဲ့တာကဖန်စတာလိုမျိုးရေးအတွက်အဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့အင်္ဂါနေ့ကပြောပါတယ်။ဂျပန်မြန်မာချစ်ကြည်ရေးတဲ့ဥက္ကဋ္ဌဟီဒေဝါတနာဘေမြန်မာနိုင်ငံမျိုးသားပြည်နယ်တင်မြရေးအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယူဝဲဤဆဆကာဝါနဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့ကမ္ဘာလုံးဆိုင်ရာစစ်ဆေးညှိနှိုင်းရေးရစ်ချတ်ဆန်စင်တာဥက္ကဋ္ဌဘီလ်ရစ်ချတ်ဆန်တို့ရဲ့မိတ္တာရက်ခံချက်အရလူသားစာနာမှုကိုအလေးထားတဲ့အနေနဲ့ဒန်နီ ဖန်စတာကိုပြန်လွှတ်ပေးခဲ့တာလို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ
်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူမှုအခြေအနေတွေပြန်လည်တည်ငြိမ်ပြီးဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်ငန်းတွေပြန်စနိုင်ရေးကြိုးပမ်းမှုတွေမှာတရုတ်နိုင်ငံကနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူလက်တွဲဆောင်ရွက်သွားမှာပါလို့တရုတ်နိုင်ငံရဲ့ဌာနပြောဝင်ကပြောပါတယ်။မြန်မာနိုင်ငံကိုလောလောလတ်သွားရောက်ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးသဖြင့်ဆွမ်ကော့ရှန်ရဲ့ခရီးစဉ်အတွင်းမနေ့ကနိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရဇော်လီချန်းကအဲ့ဒါလိုဖြေကြားခဲ့တာပါ။အထူးသဖြင့်ရဲ့ခရီးစဉ်အတွင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စစ်ကောင်စီနိုင်ငံသားရေးစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးဝနာမောင်လွင်ပြည်တော်စုအစိုးရအဖွဲ့ရုံဝန်ကြီးဌာနဝန်ကြီးဗိုလ်ချုပ်ကြီးရာပြည့်တို့နဲ့အတူတွေ့ဆုံခဲ့သလိုအာဆီယံနိုင်ငံကြားရရှိလာတဲ့မြမအရေးဘုံသဘောတူညီချက်၅ရဲ့အကောင့်တွေဖော်မှုတွေမှာတရုတ်နိုင်ငံကလက်တွေ့လှုပ်ဆောင်သွားမယ့်အကြောင်းဆွေးနွေးခဲ့တယ်လို့နိုင်ငံရေးဌာနပြောခွင့်ရဂျော်လီချန်းကပြောခဲ့ပါတယ်။လေးလာသုံးသက်သူတို့ချို့ကတော့ဆွမ်ကော့ရှန်ရဲ့ခရီးစဉ်ဟာနိုဝင်ဘာလကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုထည့်သွင်းရေးကိစ္စအဓိကဖြစ်လာနေတဲ့အကြောင်းကိုပြောဆိုကြပါတယ်။တရုတ်အထူးသဖြင့်မစ္စတာဆွမ်ကော့ရှန်ဟာဩဂုတ်လတုန်းကလည်းမြန်မာနိုင်ငံကိုတပတ်ကြာလာရောက်ခဲ့ပြီးအဲ့ဒီအချိန်ကစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
အမေရိကန်ခြေစားရေး Pfizer ကုမ္ပဏီကစံသက်ဆဲ COVID-19 ရောဂါကိုကူတာတဲ့တောက်ဆေးသစ်ဒေါ်လာ5ဘီလီယံဘူးသမ္မတဂျိုးဘိုင်ဒန်အစိုးရကဝယ်ဖို့စီစဉ်နေတယ်လို့အမေရိကန်သတင်းတွေကပြောကြပါတယ်ဒီအကြေအတွက်ဟာကူတာမှုပေါင်း10သန်းအတွက်လုံလောက်တဲ့ပမာဏဖြစ်ပါတယ် နိုင်ငံပေါင်း99နိုင်ငံကအာနိသင်တူဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီတွေကို Pfizer ကုမ္ပဏီကဆန်းသတ်နေတဲ့ COVID-19 ရောဂါအတွက်တောက်ဆေးကိုထုတ်လုပ်ခွင့်ပေးဖို့ Geneva ခြေဆိုင် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်တည်းရဲ့လက်မှတ်ထိုးပြီးပြီလို့ Pfizer ကကြေညာပြီးနောက်ကျမှာပဲ American ကဆေးဝယ်ဖို့စီစဉ်နေတဲ့သတင်းထွက်လာတာပါဒီဖွဲ့ဟာကုလသမဂ္ဂကကျော်ရောင်းခံပေးထားတဲ့အများပြည်သူကျန်းမာရေးဆိုင်ရာအဖွဲ့တစ်ခုဖြစ်ပါတယ် Pfizer နဲ့ Medicines Patent Pool အဖွဲ့အကြားသဘောတူညီချက်ရကမ္ဘာလူဦးရေရဲ့53ရာခိုင်နှုန်းရှိတဲ့ဝင်ငွေနှိမ့်နဲ့အလဲလက်ဝင်ငွေအဆင့်ရှိနိုင်ငံတွေမှာဒီတောက်ဆေးရလာမှာဖြစ်ပါတယ် Paxlovid လို့အမည်ပေးထားတဲ့ဒီဆေးဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကခပ်ပြော့ပြော့နဲ့အလဲအလက်အဆင့်ရောဂါခံစားရသူတွေဆေးရုံတနှုံနဲ့သေဆုံးနှုံ90ရာခိုင်နှုန်းအထိရှော့ချနိုင်တယ်လို့ Pfizer ကုမ္ပဏီကပြောပါတယ်ဒီဆေးကိုစမ်းသပ်မှုကနေအားတက်ဖွယ်ရက်လက်တွေတွေ့ထားရတာကြောင့်စမ်းသပ်တာကိုရက်လိုက်ဖို့တီးခြားလွတ်လပ်တဲ့ကြံ့ကျင်သူတွေကအကြံပေးထားပါတယ်
ကိုဗစ်ကကွယ်ဆေးထိုးဖို့ငင်းဆန်ကြတဲ့ American ရေတပ်သားတွေအနေနဲ့မိခင်တက်ရင်ကတီးခြားစီခွဲထုတ်ခံရနိုင်တယ်လို့စစ်မှုထောင်ခံစားခွင့်တချို့လည်းဆုံးရှုံးနိုင်တယ်လို့ရေတပ်မှူးဝါဒတွေထုတ်ပြန်ပါတယ်ရေတပ်သားတွေအားလုံးအပြည့်အဝကာကွယ်ဆေးထိုးရမယ့်နောက်ဆုံးနေ့ကိုနိုဝင်ဘာလ28လို့သတ်မှတ်ထားပါတယ်ဘာသာရေးအရဒါမှမဟုတ်ကျန်းမာရေးအခြေအနေတွေအရချွင်းချက်နဲ့ရှောက်ထားနိုင်ပေမဲ့ဒါကိုအငင်းခံခဲ့ရရင်တော့9ရက်အတွင်းကာကွယ်ဆေးထိုးရမှာဖြစ်ပါတယ်ကာကွယ်ဆေးထိုးဖို့ငင်းဆန်တဲ့ရေတပ်သားတွေဟာပညာရေးဆိုင်ရာခံစားခွင့်ရာဒူးတိုးမြင့်ခြင်းနဲ့အပိုစုကျင်းငွေတွေကိုဆုံးရှုံးအောင်မှာဖြစ်ပါတယ်။အမေရိကန်ရေတပ်မှာတာဝန်ထမ်းဆောင်ဆဲစစ်သားရဲ့69ရာခိုင်နှုန်းကျော်ဟာအနည်းဆုံးတစ်ကြိမ်ကိုဗစ်ကာကွယ်ဆေးထိုးပေးထားပြီး95ရာခိုင်နှုန်းကတော့ကာကွယ်ဆေးအပြည့်ထိုးပေးနေပြီဖြစ်ပါတယ်။အရန်တက်သားတွေနောက်ဆုံးကာကွယ်ဆေးထိုးမဲ့နေ့ကိုတော့ဒီဇင်ဘာလ28လို့သတ်မှတ်ထားပါတယ်။အမေရိကန်စစ်တပ်နာချုပ်ပင်တဂွန်ပြောခွင့်ရဂျွန်ခရပီကသတင်းတော့တွေကိုဗိုဒူနေကပြောကြားရမှာတော့ရေတပ်ရဲ့အခုနောက်ဆုံးမူဝါဒသစ်ကိုကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကိုတိုင်ထောက်ခံထားတယ်လို့ပြောဆိုခဲ့ပါတယ်။American leader Dread COVID ကာကွယ်ဆေးနောက်ဆုံးထိုးမဲ့ရက်ကတော့နိုဝင်ဘာလ2ရက်နေ့ဖြစ်ပါတယ်။တချိန်တည်းမှာပဲကာကွယ်ဆေးမထိုးရသေးတဲ့တာဝန်ထမ်းဆောင်ဆဲလီတရဲတွေနဲ့အာဂါသတပ်ဖွဲ့ဝင်1000ခန့်ရှိနေပြီးတဝက်လောက်ဟာဘာသာရေးအရချွင်းချက်ဖြစ်လျှောက်လာကြပြီး800လောက်ကတော့ကာကွယ်ဆေးထိုးဖို့ညင်းထားတယ်လို့ leader ကစုဆောင်ရရှိတဲ့အချက်လက်တွေမှာဖော်ပြထားပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဘူရူညဘက်တရင်တွေကိုဆက်ပြီးပြောပြနေပါတယ်အမေရိကန်နဲ့တရုတ်ကြားသတင်းမီဒီယာသမားတွေပေါ်ကန့်သတ်ချက်တွေကိုဖြေလျော့ပေးသွားဖို့သဘောတူညီချက်တခုရခဲ့တယ်ဆိုတော့တရုတ်နိုင်ငံသားဌာနကဒီကနေ့အတည်ပြုပြောဆိုပါတယ်သတင်းမီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေကိုအထူးအရေးကြီးကိစ္စတွေဖြစ်တရုတ်နိုင်ငံအနေနဲ့သတ်မှတ်ထားပြီးတရုတ်နိုင်ငံမှာသတင်းရယူနေတဲ့အမေရိကန်နဲ့တခြားပြည်ပသတင်းတော်တွေကိုထောက်ကူပြုဖို့တန်းနိုင်သမျှအကောင်းဆုံးလုပ်ခဲ့တယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရဂျော်လီချန်းကဒီကနေ့သတင်းစာရှင်းလင်းပွဲတခုတင်ပြောသွားပါတယ်အခုသဘောတူညီချက်အရတရုတ်သတင်းမီဒီယာသမားတွေကိုအကြိမ်ကြိမ်အဝင်ထွက်လုပ်နိုင်တဲ့တစ်နှစ်သက်တမ်းရှိပြည်ဝင်ခွင့်ဗီဇာအမေရိကန်ကထုတ်ပေးမှဖြစ်တယ်လို့နေထိုင်ခွင့်သက်တမ်းဆိုင်ရာကိစ္စကိုဂိုင်တွယ်ဖြေရှင်းဖို့လုပ်ငန်းစဉ်တရက်ကိုချက်ချင်းချမှတ်မယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂျောကပြောပါတယ်အမေရိကန်ဘက်ကစတင်လှုပ်ဆောင်ပြီးဆိုတာနဲ့တရုတ်ဘက်ကလည်းအမေရိကန်သတင်းမီဒီယာသမားတွေကိုအလားတူဝင်ခွင့်ပေးမှဖြစ်ပါတယ်ဒါအပြင်သတင်းမီဒီယာဗီဇာလျှောက်လွှာအသစ်တွေကိုသက်ဆိုင်ရာဥပဒေနဲ့လုံထုံးလုံနည်းတွေပေါ်အခြေခံပြီးနှစ်နိုင်ငံစလုံးကဗီဇာတွေထုတ်ပေးသွားဖို့လည်းသဘောတူထားကြပါဗျ။အ
ီသီယိုးပီးယားနိုင်ငံမှာနိုဝင်ဘာလ2ရက်ကအရေးပေါ်အခြေအနေကြီးညာပြီးတဲ့နောက်ပိုင်းအဖမ်းဆီးတွေမြင့်တက်လာတဲ့အပေါ်မှာစိုးရိမ်မိကြောင်းကုလသမဂ္ဂကပြောပါတယ်။ကုလလူ့အခွင့်အရေးဌာနရဲ့ဖော်ပြချက်တဲ့မှာဖမ်းဆီးမှုအများစုဖြစ်ခဲ့တဲ့မြို့တော်အဒစ်ဘဘာနဲ့တီဂရိတ်ဒေသတွေကဖမ်းဆီးမှုတွေရဲ့အသေးစိတ်ကိုဖော်ပြထားပါတယ်။တရင်ပိပိုးချက်တွေအရအ ਨੇ ဆုံးလူတထောင်ထိမ့်သိမ်းခံခဲ့ရတယ်လို့ယုံကြည်ရကြောင်းဒီထက်လည်းပိုနိုင်ကြောင်းကုလပြောရေးဆိုခွင့်ရှိသူ List the Rose ကတရင်တော့တွေကိုဂျနီဗာမှာပြောခဲ့ပါတယ်။ Tigray လူမျိုးရေးတပ်ဦး TPLF ကမျိုးတော်ကိုခြိတက်သိမ်းယူမယ်လို့ချင်းချောက်လာချိန်မှာဝန်ကြီးချုပ် AB Ahmed ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့ပြီးအခုလိုဖမ်းဆီးမှုတွေဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။ကြီးညာချက်တွေမှာဖမ်းဆီးမိဝရမ်းမပါပဲတန်တရားနဲ့တင်ဖမ်းဆီးခွင့်ပေးရတာမို့ဒီကြေညာလက်ထွက်ပြီးနောက်ပိုင်းထောင်ထဲချပြီးတော့အတ္တမဖန်ဆီးတာတွေရှိတယ်လို့ဥပဒေသမားတွေကဆိုပါတယ်ဖန်ဆီးခံရသူတွေထဲမှာကုလဝန်ထမ်းတွေလည်းပါဝင်ပြီးသူတို့ကိုချက်ချင်းလွှတ်ပေးဖို့ကုလအတွင်းမှုချုပ်ကထပ်တလဲတဲ့တောင်းဆိုတာပါတယ်အီသီယိုးပီးယားအာဏာပိုင်တွေနဲ့ TPLF တပ်ဖွဲ့တွေကြားပြီးကြတဲ့နှစ်ကတိုက်ပွဲတွေကြောင့်လူထောင်ချီသေဆုံးခဲ့ပြီးတော့လူနှစ်သန်းကျော်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြပြီးတိမ်းချီပြီးတော့ငတ်မှုခေါင်းမမှုတွေကြုံခဲ့ရပါတယ်ခင်ဗျာ
ဒ ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဒီကနေ့3,189ယောက်ရှိတယ်လို့ထုတ်ပြန်လာကြောင်းစက်တင်ဘာလကရှိခဲ့တဲ့တရက်အတွင်းစံချိန်တင်ကူးစက်သူအရေအတွက်နဲ့ထပ်တူနီးပါးရှိပါတယ်။ကာယရောဂါကြောင့်စီးပွားရေးပေါ်သက်ရောက်မှုလျော့ပါသက်တာစီဖို့လူချင်းခက်ခွက်ခွာနေရမယ့်သတ်မှတ်ချက်တွေကိုပြီးခဲ့တဲ့သတင်းပတ်တွေတွင်ရှင်းချခဲ့ပြီးတဲ့နောက်အခုလိုရောဂါကူးစက်သူအရေအတွက်စိုးရိမ်ပွေများလာတာပါ။အခုထုတ်ပြန်တဲ့အရေအတွက်ထဲမှာစိုးမျိုးတော်မှာစံချိန်တင်ကူးစက်သူ1436ယောက်အပါအဝင်အရေအတွက်2550ကျော်ဟာမျိုးတော်နဲ့ပတ်ဝန်းကျင်ဒေသတွေကဖြစ်တယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။ကိုဗစ်ကြောင့်သေဆုံးသူနောက်ထပ် 21 ယောက်ရှိတယ်လို့ဒီကနေ့ထုတ်ပြန်ချက်မှာပါရှိတာကြောင့်စုစုပေါင်းသေဆုံးသူအရေအတွက်က3139ယောက်ရှိပြီဖြစ်ပါတယ်။ဒါဟာပြင်ပြီးခဲ့တဲ့စနေနေ့ကစံချိန်တင်သေဆုံးသူအရေအတွက်32ယောက်ရှိခဲ့တာအပါအဝင်သေဆုံးသူ10ခန်းကျော်အထိရှိလာတာ16ရက်မြောက်ဇက်တိုက်ဖြစ်ပါတယ်။အခု Delta COVID မျိုးကွဲကူးစက်မှုများလာတာကြောင့်ကာယရောဂါကာကွယ်ရေးကန့်သတ်ချက်တွေကိုနိုဝင်ဘာလအစပိုင်းမှာဖြေရှင်းတော့ပြီးခဲ့တာဟာသိပ်စောလွန်းခဲ့သလားဆိုတဲ့မေးခွန်းတွေလည်းပေါ်လာပါတယ်။ကာယရောဂါမတိုင်ခင်ကာလပုံမှန်အခြေအနေကိုပြန်ရောက်စေဖို့ဦးတည်တဲ့ပထမအဆင့်တစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကဆိုပြီးကန့်သတ်ချက်တွေကိုဖြေလျော့ပြီးခဲ့တာဖြစ်ပါတယ်။လူအရေအတွက်ပိုများတဲ့စုဝေးမှုတွေနဲ့စားသောက်ဆိုင်တွေမှာစိုက်နှဲထိုင်စားမှုခွင့်ပြုလိုက်တာကလည်းဗိုင်းရပ်စ်ကူးစက်မှုဆက်ရှိနေနိုင်ပေမဲ့လည်းကာကွယ်ဆေးထိုးနှုန်းပိုများလာတာနဲ့အမျှဆေးရုံတက်ရသူနဲ့သေဆုံးသူအရေအတွက်ကျသွားအောင်ထိန်းထားနိုင်မယ်လို့တာဝန်ရှိသူတွေကမျှော်လင့်ခဲ့တာပါအခုလိုရောဂါကူးစက်သူအရေအတွက်တိုးလာတာနဲ့အမျှဖြည့်ဆွက်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းကိုအရှိန်မြှင့်ဖို့တောင်ကိုရီးယားတာဝန်ရှိသူတွေကတွန်းအားပေးလှုံ့ဆော်နေကြပါတယ
်မြို့တော်နယူးဒီလီရဲ့လေလူညံ့ညံ့မှုမြင့်တက်လာတာကိုရှော့ချဖို့ပုံမှုအားထုတ်လှုံ့ဆော်နေတဲ့အနေနဲ့အိန္ဒိယနိုင်ငံဟာဒါအပေးစက်ရုံ5ခုကိုယာယီရပ်တန့်လိုက်ပြီးတော့ကျောင်းတွေကိုလည်းရက်တိုးပြီးတော့ပိတ်ထားလိုက်ပါတယ်။ကမ္ဘာလေတူးအညဉ့်ညံဆုံးမြို့ကြီးတစ်မြို့ဖြစ်တဲ့ New Delhi ဟာနှစ်စဉ်ပြင်းထန်တဲ့မြေကိုးတံကိုခံနေရတာဖြစ်ပါတယ်။ဒါအပေးစိတ်ဝင်ကြီးတွေနဲ့မော်တော်ယာဉ်တွေကထုတ်လုပ်တဲ့ဓာတ်ငွေတွေရဲ့ကွင်းမြင်တွေကအမိုက်တွေကိုမီးရှို့ကြတာတွေရဲ့အကြောင်းအသက်တွေရဲ့ရှိလောက်တဲ့ညဉ့်ညံဓာတ်ငွေတွေဟာဆောင်းရည်ရဲ့ကျဆင်းလာတဲ့အပူချိန်အောက်မှာပိတ်မိနေတာပါ။ New Delhi မြို့တော်ဝန်ကျင်ကကြောင်မီသွေးသုံးဒါအပေးစိတ်ဝင်5ခုကိုယာယီပိတ်ထားဖို့အတွက်ပြည်ထောင်စုအစိုးရရဲ့တဘာပတ်ဝန်ကျင်ဝန်ကြီးဌာနရဲ့အဖွဲ့တစ်ဖွဲ့ရောက်ရှိနေပါတယ်။အဲ့ဒီအဖွဲ့ကပဲ New Delhi မြို့စီကိုမလိုအပ်တဲ့ကုန်ပစ္စည်းတွေကိုတည်ယူပို့ဆောင်တာဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းတာကျောင်းတွေကိုပိတ်ဖို့အမိန့်ပေးတာတွေကိုပြီးခဲ့တဲ့စနေနေ့ကလှုပ်ဆောင်ခဲ့ပါတယ်။အ ਨੇ စုံအစိုးရအလုပ်တော်မှာထက်ဝက်လောက်ဟာနိုဝင်ဘာလ21ရက်နေ့အိမ်ကနေပဲအလုပ်လုပ်ကြရမှာဖြစ်ပါတယ်။လာမယ့်စိုက်ပျိုးရာသီမတိုင်ခင်လယ်သမားတွေဟာလယ်ယာစွန့်ပစ်ပစ္စည်းတွေကိုမီးရှို့ကြမှာမို့နိုဝင်ဘာလတွေမှာလေလူညဉ့်ညံ့မှုဟာပုံမှန်လိုလိုဆိုးဝါးလေးရှိပါတယ်ခင်ဗျာ။
နိုမလာ19ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ Nippon Foundation ရဲ့ဥက္ကဋ္ဌမစ္စတာဆာဆာကာဝါနဲ့နိုင်ငံရေးပါတီတချို့မနေ့တုန်းကရန်ကုန်မြို့မှာတီးတန့်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်။မစ္စတာဆာဆာကာဝါနဲ့တွေ့ဆုံခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ပြည်သူ့ပါတီတာဝန်ရှိသူတွေရဲ့ဒီလိုမျိုးတွေ့ဆုံမှုအပေါ်မှာသဘောထားတွေဘယ်လိုများရှိပါသလဲ။ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
မြန်မာနိုင်ငံကိုနိုဝင်ဘာ12ရက်နေ့ကလေးကရောက်ရှိနေတဲ့မစ္စတာဆာဆာကာဝါကသူ့ရဲ့ခီးစဉ်မှာနိုင်ငံရေးပါတီတချို့နဲ့တီးခြားတွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။ရန်တိုင်းရင်သားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ပြည်သူ့ပါတီတာဝန်ရှိသူတွေကိုမနေ့ကနိုဝင်ဘာ16ရက်ရန်ကုန်မြို့မှာတီးခြားစီတွေ့ဆုံခဲ့တာပါ။SNLD ပါတီကိုစားဥက္ကဋ္ဌဆိုင်းညွန့်လွင်နဲ့တွဲဖက်အတွင်ရင်မူဆိုင်းကျော်ညွန့်တို့ကမစ္စတာဆဆကာဝါနဲ့တွေ့ဆုံမှုမှာနိုင်ငံရေးအခင်းအကျင်းနဲ့ရှမ်းပြည်နယ်အကြောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုင်းကျော်ညွန့်ကပြောပါတယ်
။ဒီတွေ့ဆုံဆွေးနွေးမှုကကြီးရတာကမစ္စတာဆဆကာဝါကသူကသတင်းချက်လက်တွေကိုသူဟိုနားလည်အောင်ပဲလာပြီးတော့အယူဆုံးထုတ်တဲ့သဘောပဲဗျ။အဲလိုလဲဆိုသူဆက်မှာပူပါလုပ်မယ်ကလေးစစ်စစ်ရှိတဲ့ဆိုတဲ့ဟာမျိုးမှာအမျိုးကိုသူပြောတာမရှိဘူးပြီးတော့သူစကြတဲ့သူပြောတာသူများများနားထောင်ဖို့လာတာဖြစ်တယ်ဆိုတော့သူပြောတယ်ဆိုတော့ကြည့်ရတာသူဒီနိုင်ငံရဲ့အခင်းကျင်းပြောင်းလဲတဲ့အခင်းကျင်းကိုသူခိထက်ပို့ပြီးတော့နားလည်အောင်စူးစားနေတဲ့သဘောလို့တန်ပြန်မှတ်ယူလို့ရတယ်
မစ္စတာဆဆကာဝါနဲ့တနားရီကြာတွေ့ဆုံဆွေးနွေးမှုမှာရှမ်းပြည်နယ်ရဲ့နိုင်ငံရေးရေးရာကိစ္စတွေအပေါ်ကိုလည်းတေချာသိမြင်နားလည်အောင်ပြောပြခဲ့တယ်လို့ဆိုင်းကျော်ညွန့်ကဆက်ပြောပါတယ်
။ဒီနိုင်ငံရဲ့အရေးက ဆယ်စုနဲ့လူများစုပမာပေါ့ဗျာဒီခုဖြည့်ရှင်းလုံးနဲ့မပြီးဘူးပေါ့ဗျာဒီမိုကရေစီရဲ့ပြဿနာတခုတည်းမဟုတ်ဘူးဖက်ဒရယ်ရဲ့ပြဿနာလည်းဖြစ်တယ်ဟိုလွတ်လပ်ရေးရပြီးကစကတဲ့ကဒါပမာမဟုတ်တဲ့တိုင်းသားတွေရဲ့အရေးပေါ့ဗျာအဲ့ဒီပမာမဟုတ်တဲ့တိုင်းသားတွေရဲ့အရေးကိုလည်းတွဲပြီးကြိုင်နဲ့ဖြည့်ရှင်းမှရမယ်အဲ့လိုပမာမဟုတ်တဲ့တိုင်းသားအရေးလို့ပြောရင်လည်းနှစ်ပိုင်းရှိတယ်နိုင်ငံရေးပါတီနဲ့ဟိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းပေါ့ဗျာအဲ့ဒါတွေကိုသူကြည်ကြည်ညံ့ညံ့ကြည်ကြည်ကြံ့ညံ့ပြဖို့လိုတယ်လို့သူ့တော့ဟိုပေါ့ဟိုဆွေးနွေးခဲ့တယ်ပေါ့ဗျာနောက်ပြီးတော့ဒီရှမ်းပြည်ကအရန်အရေးကြီးတယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောခဲ့တယ်။ဘာဖြစ်လို့လဲဆိုတော့ရှမ်းအားလုံးလည်းသိပါတယ်ရှမ်းပြည်အရေးကိုဖြည့်ရှင်းနေတဲ့အတွင်းဒီပြည်တော်စုအရေးရဲ့50ကျော်ရာခိုင်နှုန်း60 90ရာခိုင်နှုန်းကဖြည့်ရှင်းပြီးသားလို့ဖြစ်နေမှာပဲလေ။လက်နက်ကင်အများဆုံးလာတယ်ပြီးတော့အင်အားတောက်နေတဲ့လက်နက်ကင်စတော်များများကလည်းရှမ်းပြည်ထဲမှာအခြေဆိုင်နေတယ်ဆိုတော့အဲ့ဒီအကြောင်းကိုလည်းသူ့ကိုတော့ပြောခဲ့တယ်ရှမ်းပြည်ရဲ့နိုင်ငံရေးရှမ်းပြည်ရဲ့အခင်းချင်းတော့ဒီထက်ပိုတည်အောင်လုပ်ဖို့သူပြောခဲ့တယ်ဖိတ်လဲဖိတ်ခေါ်တယ်ပေါ့ဗျာ
နိုင်ငံရေးပါတီတချို့နဲ့တရားတွေ့ဆုံမှုမှာပြည်သူပါတီ PP နဲ့လည်းမနေ့တုန်းကတွေ့ဆုံခဲ့ပါတယ်မစ္စတာဆဆကာဝါနဲ့တွေ့ဆုံခဲ့တဲ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကအဲ့ဒီတွေ့ဆုံမှုမှာလက်တလောမြမအရေးနဲ့ပတ်သက်တာတွေဆွေးနွေးဖြစ်ခဲ့တယ်လို့ပြောပါတယ
်အဓိကကတော့နိုင်ငံရေးရအဖြေရှာနိုင်ဖို့အတွက်ကိုနိုင်ငံတကာဒီသားစုကြီးပြီးတော့မြန်မာနိုင်ငံနဲ့ရင်းနှီးတဲ့အထူးကိုယ်စားလှယ်တွေအနေနဲ့ဟိုပိုင်းပြီးတော့ဂျိုးပန်းပေးနိုင်အောင်လို့လက်ရှိအခြေအနေပေါ်မှာကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်နောက်ပြီးတော့ကျွန်တော်တို့ရဲ့အကြံပြုချက်ပေါ့နော်အဲ့ဒါကြီးကျွန်တော်တို့ပြောပြပါတယ်မစ္စတာဆဆကဝါကမြန်မာနိုင်ငံနဲ့နှစ်ပေါင်းများစွာဟိုရင်းနှီးတယ်ပြီးတော့မြန်မာနိုင်ငံအကြောင်းကိုလည်းဟိုတော်တော်လေးသိတယ်ငြိမ်းချမ်းရေးကိစ္စတွေမှာလည်းထဲထဲဝင်ဝင်သူဆောင်ရွက်ပေးခဲ့တာတွေရှိတဲ့အခါကျတော့ဟိုသူ့ရဲ့ပုဂ္ဂိုလ်ရေးကြိုးပမ်းဆောင်ရွက်မှုတွေကမြန်မာနိုင်ငံရဲ့လက်ရှိပြဿနာတွေပြည်လည်နိုင်မှုဒါတစုံတရာတော့အထောက်အကူဖြစ်လိမ့်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ
်။မစ္စတာဆဆကာဝါနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နိုဝင်ဘာ13ရက်နေ့မှာတွေ့ဆုံခဲ့ပြီး ANP ရခိုင်အမျိုးသားပါတီကတာဝန်ရှိသူတွေနဲ့လည်းနိုဝင်ဘာ15ရက်နေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံအမျိုးသားပြည်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်လည်းဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Sasakawa ရဲ့အခုခီးစဉ်ဟာဂျပန်အစိုးရကိုကိုးစားမပြုဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီး Yoshimasa Hayashi ကတော့ပြောဆိုထားပါတယ်ရှင်
။ဒါကတော့ SNLD နဲ့ပြည်သူပါတီကတာဝန်ရှိတဲ့သူတွေနဲ့ Mr. Sasakawa တို့တွေ့ဆုံတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်မိုးပြဲမြို့က PDF စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်တိုက်ခိုက်တဲ့အကြောင်းသတင်းကိုပြောပြပေးကြပါမယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ပေါ်က PDF ကင်းစခန်းတစ်ခုကိုစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်စီးနှင်ပြီးတော့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မြို့ခံတွေကပြောပါတယ်။စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အဲ့ဒီလက်နက်ကြီးကြီးတွေကလူနေအိမ်တွေပေါ်အထိကျရောက်ပြီးနေအိမ်တချို့ပျက်စီးသလိုတမျိုးလုံးဘေးလွရာကိုထွက်ပြေးတန်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်နှွေမာဆက်ကွန်ရဲ့ဒီကနေ့မနေ့လနိုင်ခွဲလောက်ကမိုးပြဲမြို့ပေါ်မှာပြည်သူလုံခြုံရေးအတွက်ကင်းဆောင်ပေးနေတဲ့မိုးပြဲ PDF ကင်းစခန်းတစ်ခုကိုစစ်ကောင်စီအဖွဲ့ကအင်အားအလုံးအရင်နဲ့ဝင်ရောက်စီးနှင်ခြင်းနှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မြို့ခံတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့လူနေအိမ်တချို့ပျက်စီးမှုရှိတယ်လို့မိုးပြဲမြို့ပေါ်ဒေသခံတွေတမျိုးလုံးဘေးလွရာကိုထွက်ပြေးတန်းရှောင်နေကြရတယ်လို့မြို့ခံတယောက်ကအခုလိုပြောပါတယ
်။ဒါပေမဲ့ကောင်စီတွေကအမှဝင်စီးနေတာပေါ့နော်အပြန်အလှန်ပစ်ခတ်မှုရှိတာပေါ့အမှအဲ့ချိန်မှာပဲမနစ်သောတွင်းမှာပဲပြည်သူတွေကလည်းထောင်နေနေရပေါ့နော်ပစ်ခတ်ကြည့်တဲ့အချိန်တွင်းမှာပဲအဲ့ဒါလည်းအခုစာနေနေကျင်းနာတင်နဲ့လူတွေနေရာဆိုသူတို့အကုန်လုံးတင်းချောင်ရှားရတာပေါ့လူတွေကဒီမြုပ်လုံးကျွတ်ထွက်ပြေးတာပေါ့နော်တတ်ဖွဲ့ဖြစ်တဲ့ချိန်မှာပဲဒီလက်နဲ့ဒီရဆယ်လုံးမကောက်နဲ့ဆယ်လုံးကျော်လောက်ရှိမယ်အဲ့ဒါဒီခါလာလူကြီးအဲ့ဒီရှိတယ်သူလက်ဒီရှင်နေပါပဲမနေ့ကျတော့ကမရလေးနေနေရလဲသူတို့လက်နဲ့ဒီနဲ့ပြစ်လိုက်သေးတယ်ရွာသေးဘူးပေါ့နော်
မိုးပြဲမြို့နယ်အတွင်းတိုက်ပွဲဖြစ်တာနဲ့စစ်ကောင်စီတပ်ခမရ၄နှစ်နဲ့တပ်ရင်းကမြို့ပေါ်နဲ့ကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့အမြဲတမ်းပစ်ခတ်နေတာလို့ဒေသခံတွေက VOA ကိုပြောပါတယ်။အခုလိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတာပါ။နောက်ထပ်မိုးပြဲမြို့ခံတို့ကလည်းမြို့ပေါ်မှာနေထိုင်လို့အဆင်မပြေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးလာတာလို့ပြောပါတယ်
။ဒီမနေ့ကနှစ်နာရီခွဲဝန်းကျင်လောက်ပေါ့နော်။လက်နဲ့ငယ်အတန်အရင်ကြားရတယ်ထင်တယ်လက်နဲ့ငယ်အတန်ပြီးတော့မှလက်နဲ့ကြီးတန်နေပေါ့နော်အဲ့ချိန်မှာအိမ်ဘေးကလူတွေတော့အရင်ပြေးကြတာပေါ့ညီမတို့အိမ်ကကျတော့ လူဘောနာအချိန်နေကြည့်ပြီးတော့မှပြင်ရတာပေါ့အဆင်လည်းမပြေခါကြတော့မနေ့ခုနိုင်ရှိနိုင်လောက်ချိန်ရလဲလက်နဲ့ကြည့်ထုတ်သေးတယ်၃-၄ချက်လောက်အဲ့ဒီချိန်မှာညီမတို့ပြေအဲ့ချိန်မှာညီမတို့လည်းစချောင်းတော့ပေါ့နော်
ပြည်သူလူထုရဲ့လုံခြုံရေးအတွက်မိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ MBPDF ကမိုးပြဲမြို့ပေါ်မှာရှိတဲ့မိသက်စခန်းမှာနေရာယူပြီးတော့ကင်းဆောင်ပေးနေတာမှာမနေ့အစောပိုင်းကအဲ့ဒီကင်းစခန်းကိုစစ်ကောင်စီကဝင်ရောက်ပစ်ခတ်စီးနှင်လို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာလို့မိုးပြဲ PDF ပြန်ကြားရေးတပ်ဝန်ခန်းက VOA ကိုပြောပါတယ်
အင်းအလုံးရင်းနဲ့သူဝင်စီးရပေါ့နော်ဝင်စီးရသူတို့အင်းအားကတော့100နီးပါးလောက်ရှိတယ်တော်တော်လေးကိုသူတို့လက်နဲ့အင်းအားလည်းတော်တော်လေးကိုတော်တော်လေးပါလာတယ်ခင်ဗျာ RPG တွေလက်နဲ့ကြီးကြီးအဲသူတို့ရဲ့ဟိုမက်ဂျီကန်တွေပြီးတော့သူတို့ရဲ့ဟိုလက်နဲ့အငယ်ဆိုလဲအစုံလေးနဲ့ကျွန်တော်တို့ဝင်စီးပါတယ်အဲအဲခါမှာကျွန်တော်တို့ကဟိုကင်းမြထန်ထန်ပြန်ပြီးခုခံခဲ့တယ်ခင်ဗျာခုခံပြီးတဲ့နောက်မှာကျွန်တော်တို့ဆင်ပြေတော့လို့ဒီအင်းအားကြီးမများတော့နောက်မှာကျွန်တော်တို့ခက်ခက်ခဲခဲပဲကျွန်တော်တို့ပြန်ဆုတ်ခဲ့ရတယ်ခင်ဗျာဟုတ်ကဲ့
နှစ်ဖက်အပြန်အလှန်တိုက်ခတ်မှုမှာမိုးပြဲပြည်သူကာကွယ်ရေးတပ်ဖွဲ့ MBPDF ဖက်က3ဦးထိခိုက်ဒဏ်ရာရရှိတဲ့အထက်ကတဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေကြောင်းနဲ့စစ်ကောင်စီဖက်ကလည်းအထိခိုက်ရှိတယ်လို့ပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဒီကနေ့မနက်မှာဖြစ်သွားတဲ့မိုးပြဲမြို့ကတိုက်ခတ်မှုအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့မနေ့ကကြားပြင်းနဲ့ဖဲခုံမြို့ဘက်မှာပစ်ခတ်မှုဖြစ်ခဲ့ကြောင်းအခုလိုပြောပါတယ
်အဲဒီကုံဘက်မှာပဲဖြစ်ခဲ့တာရှိတယ်မနေ့ကတော့သူတို့စီကနေပြောကြဖဲခုံမှာရှိတဲ့တောင်ကြီးတန်တအခြေပြီးတဲ့နေရာကိုလာပြီးပြစ်ခတ်တာတော့ရှိတယ်။မင်းကြီးက10နာရီခွဲလောက်တုန်းကဒီပြစ်ခတ်တဲ့ဟာတွေရှိတယ်။အဲအဲ့ဒါတော့အဲသူလက်နဲ့တူပြရှိလိုက်တာရှိတယ်။အဲ့ဒါပါပဲ။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လှအနေငယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်နေတာမှာကြားပြင်းနဲ့ဟာပစ်ခတ်တိုက်ခတ်မှုအများဆုံးဖြစ်ပေါ်တဲ့ဒေသတစ်ခုဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေထောင်ထဲချီပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးနေကြတာလည်းဖြစ်ပါတယ
်။မိုးပြမြို့က PDS ကန်တစ်ခုကိုစစ်ကောင်စီတပ်ကဝင်ရောက်တိုက်ခိုက်တဲ့အကြောင်းသတင်းနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းကလေးမြို့နဂတ်ဘွတ်ကျွေးရအနီးကတောထဲက PDS ကန်တစ်ခုကိုတင်ပိုက်ခံရပြီးနောက်ပိုင်းအခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။သခိုင်းတိုင်းကလေးမြို့နဂတ်ဘွတ်ကျွေးရအနီးကတောထဲမှာ PDS စခန်းတစ်ခုတင်ပိုက်ခံခဲ့ရပါတယ်။အဲ့ဒီမှာဒေသခံကာကွယ်ရေးအဖွဲ့ဝင်တချို့ဖမ်းဆီးခံခဲ့ရပါတယ်အဲ့ဒီနောက်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေကပြင်းထန်နေပါတယ်နောက်ကလေးမြို့တာဟန်းဘက်ကရက်ွက်တွေထဲမှာလည်းပစ်ခတ်တာတွေရှိနေပါတယ်ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုဇော်ဝင်းလှိုင်ပြောပြပေးပါရှင
်မနေ့နိုဝင်ဘာလ16ရက်နေ့ကကလေးမြို့နဂတ်ဘွတ်ကျွရအနီးတောထဲကကလေး PDF စခန်းကိုစစ်ကောင်စီတပ်တွေကဝင်ရောက်တိုက်ခတ်ခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခံခဲ့ရတာပါဒီကနေ့နိုဝင်ဘာလ18ရက်မနေ့ပိုင်းကတည်းကစလို့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်။မနေ့၈နာရီကတော့တိုက်ပွဲဆက်ဖြစ်တယ်၊ခုချင်းချင်းဖြစ်နေတယ်။ဒါတော့ပြင်းထန်နေကြခုကတော့ဟိုဝါလီရဲ့ရှင်ရန်ဒေါ်တောင်ဘက်ကကျွန်တော်တို့ကမွန်ချောင်းရွာဆိုတဲ့ချင်းအောင်လို့ရှိတယ်။အဲ့ဒီရွာရောက်ကုန်။နေရာထက်ပြပါကြ၊နေရာထက်ပြတာအဲ့ဒီမနေ့ကတော့အဲ့ဒီမှာပြင်းနေရတာကတပွဲတက်တက်။အဲ့ဒီဒီမနေ့အစိုးရတော်ရဲ့ရှိဖေလောကဒီကမနီယာမီကျွန်တော်တို့မြေကြီးကရွာထိပ်မှာကောင်းကားကြီးနဲ့လာချထားတဲ့ဒီကျွန်တော်တို့ဖြစ်ကုန်ပြည့်ဖို့ရတာကမနီယာမြေကြီးကနေချထားတာကနေပြီးတော့မြေကြီးကရွာထိပ်ချပြီးတော့မှညနေဆောင်ဆောင်မှာမိုးချုပ်ကနေမှငါကဘွေးဖုန်းကြောင်းကိုပြီးတော့မှဒီကတမျက်တာခိမှနားပြီးတော့မှမနီယာစောကြီးကိုထွက်သွားတယ်မနီယာဖုန်းထားတဲ့လူကတော့ယောက်ျားလေးမျိုးကတော့တက်ပလက်ကြီးကိုကြားရတယ်မိန်းကလေးရှိရောကတော့ဒီတန်းရှိနေတယ်လို့ပြောတယ်အဲ့ဒီရှိရောကဟန်တာရုံးလေးဆိုတော့ချစ်ချစ်တော်မရှိဘူးတော့ပြန်ထန်နေတယ်။ဒီဆုံးတယ်ကတော့ရောရောလေးကျွန်တော်တို့ကျွန်တော်ပြရတော့ကတော့ဒီဒီကတော့ဟိုပြည်ပြေပြောက်တော့စီးနေကြီးကြီးချစ်တော်လို့ဝင်ကြည့်တော့လည်းမရှိမဆိုးနေဘူးလို့ကြားတယ်။ဒီဆုံးကဒီကတော့မနေ့ကထီတော့ဒီမဆွေလောက်ကတော့ကြားတယ်နောက်ထပ်တော့မနေ့ကကြားတယ်ဆိုတော့သူတို့အပြည့်မပြည့်နိုင်ဘူးလို့ပြောတယ
်။မနေ့ကကလေး PDF စခန်းတိုင်ရင်တုံးကိုစစ်ကောင်စီဘက်ကဝင်ရောက်စီးနှင်းတိုက်ခိုက်ပြီးတပ်ဖွဲ့ဝင်အမျိုးသမီး၈ဦးနဲ့အမျိုးသား၂ဦးကိုဖမ်းမိခဲ့ပါတယ်။အဲဒီနောက်မှာတော့အမျိုးသား၂ဦးသေဆုံးသွားတယ်လို့သတင်းတွေထွက်ပေါ်လာခဲ့ပြီးဒါကိုတော့ PDF ကရောဒေသခံတွေဘက်ကပါအတိမပြုတ်နိုင်သေးပါဘူး။ဒီကနေ့နိုဝင်ဘာလ18ရက်မနက်ပိုင်းလူမှုကွန်ရက်စာမျက်နှာပေါ်မှာဖမ်းခံရတဲ့တပ်ဖွဲ့ဝင်အမျိုးသမီး၈ဦးပုံပေါ်ထွက်လာခဲ့ပေမဲ့အမျိုးသား၂ဦးပုံတော့ဖော်ပြတာမရှိပါဘူး။ကလေး PDF ဘက်ကတော့စစ်ကောင်စီထိုးစစ်တွေကိုပြန်လည်ခုခံတိုက်ခိုက်နေပြီးဖန်စီခံထားရတဲ့တပ်ဖွဲ့ဝင်တွေကိုကယ်ထုတ်ဖို့ကြိုးစားနေတယ်လို့ထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ တစ်ဆက်ထဲမှာပဲကလေးမျိုးတာဟန်ရက်ွက်မှာလုံကျုံရေးယူနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအပြစ်ခံရပြီးတယောက်သေဆုံးခဲ့တယ်လို့ကလေးမျိုးလေရင်ကွင်းအနီးမှာလည်းဘုံပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကလေးမျိုးကတဦးကပြောပါတယ်
ကဟန်မီဂျာလိုက်ဆိုချင်မီဂျာလိုက်လမ်းကြားလို့ခေါ်တာပေါ့နော်အဲလမ်းကြားမှာသူတို့လုံခြုံရေးယူထားတာတွေရှိတယ်ပေါ့အဲလုံခြုံရေးယူထားတဲ့နေရာကိုဝင်ဖြစ်တယ်တယောက်ပြေးသွားတယ်လို့ကြားတယ်ပေါ့နော်အဲနမက်စက္ကနာကြီးကျော်တော်တော့လည်းဒီကလေးမျိုးဟို POC အမီးနားမှာပေါ့နော်အဲနားမှာသူတို့လက်ပြုံနဲ့ဒိန်ခွင်းနဲ့ပေါက်တယ်လို့ပြောရဲအဲလိုမျိုးအတန်းအားတော့ကြားလိုက်တဲ့စက္ကနာကြီး15လောက်မှာ
ကလေးမျိုးအနီးကျေးရွာတွေမှာနိုဝင်ဘာလ3ရက်နေ့ကစလို့စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားပြီးကျေးရွာကနေအိမ်တချို့မီးလောင်တာတွေရှိသလိုမြစ်တာမြစ်အရှိတ်ဘက်နဲ့အနောက်ဘက်ကကျေးရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကလေးမျိုးငကဘွက်ကျေးရွာအနီးကတော်ထဲမှာ PDF စကန်တစ်ခုတင်ပိုက်ခံရပြီးနောက်ပိုင်းအခြေအနေကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာ PGF နဲ့စစ်ကောင်စီတို့ပူးပေါင်းတပ်တွေနဲ့ KNU အဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်ဖအံမြို့နယ်မှာ KNU ကရင်အမျိုးသားစည်းရုံးတပ်မဟာ1တပ်ဖွဲ့ဝင်တွေနဲ့ကရင်နယ်ခြားစောင့်တပ်BGF နဲ့မြန်မာစစ်ကောင်စီတို့ပူးပေါင်းထားတဲ့တပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပါတယ်။ဒီမနက်မှလည်း BGF စစ်ရင်တန်းကို KNU ဘက်ကတိုက်ခိုက်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ KNU နဲ့ဒီ BGF နဲ့မြန်မာစစ်ကောင်စီတို့ကြားတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ1တပ်ဖွဲ့ဝင်တွေကနိုဝင်ဘာလ18ရက်နေ့ဒီမနက်မှကင်းရင်ပြည်နယ်ဖန်မြို့နယ်ကြောပစ်ခီးနယ်ဘောတပြုတ်ကျေးရွာအကြားကင်းရင်နယ်ကြားဆောင်တက် BGF ကားတန်းကိုတိုက်ခိုက်ခဲ့တယ်လို့KNU တထုံခရိုင်အတွင်းရေးမှူးပထိုစောဆိုးမြင့်က VOA ကိုပြောပါတယ
်။အာမြင့်နေပြဖြစ်တော့တယ်။တပ်ဖွဲ့ကြည့်လာတဲ့ကျွန်တော်တို့ဒီပေါ်ဆယ်ယူဆက်မပြတဲ့တိနဲ့ဆက်ဖို့ကြည့်တော့ဒီမနေ့ပိုင်းတော့တပ်ဖွဲ့ကားတက်တော့မှကင်းစီချက်နဲ့ကျွန်တော်တို့ကျတယ်။အဲဒီတိခတ်တန်ရလာတော့ကျွန်တော်တို့ကတော့အတိအကျမသိရသေးဘူး
။မနေ့တနားကြော်ကဲမှာဖလန်တောင်ဘက်ကဆင်းလာတဲ့ BGF အဖွဲ့ကကားလေးစီးကို KNLA တပ်မဟာ1တရင်တပ်ဘက်ကတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။နိုဝင်ဘာလ16ရက်နေ့ညဘက်မှာလဲဘောတပြုတ်ကျေးရွာဘက်မှာပြစ်ခတ်တိုက်ခိုက်မှုအနည်းငယ်ဖြစ်ပွားခဲ့ပါရယ်။နိုဝင်ဘာလ15ရက်နေ့မှာတော့ဖယံမြို့နယ်ဖလန်တောင်ကျေးရွာအနီးမဲတနချောင်းမှာ KNLA တပ်မဟာ1နဲ့ BGF မြန်မာစစ်ကောင်စီတပ်ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဗဒိုစောဆိုးမြင့်ကပြောပါရယ
်။ကျွန်တော်လည်းဝေဖြစ်တာစစ်ကောင်စီနဲ့ DJ ပေါင်းပြီးတော့ဖြစ်တယ်ပေါ့နော်။အဲ့တပ်ပွဲချင်ရတော့အဲ့ဒီဘောဒီစစ်ကောင်စီကနေအောင်ကြတဲ့တောင်းအောင်တိုင်ရတယ်။
ကင်းနယ်ကြားဆောင်တက် BGF ပြောရေးဆိုခွင့်ရှိသူဘုံမှုနိုင်မောင်ဇော်ကတော့ဖန်မျိုးနယ်ဘက်တိုက်ပွဲအခြေအနေတွေကိုမသိရသေးဘူးလို့ပြောပါတယ
်။ကျွန်တော်လည်းဘာမှမသိရဘူးကိုကျွန်တော်လည်းဒီနေ့ဒီမှာပုံသားမှာတစ်ထိန်လောက်နေတော့အခြေအနေလေးတွေဘာမှကျွန်တော်မမေ့ကြဘူး
။တခြား BGF အရာရှိတဦးကတော့အခြေအနေကိုမသိရသေးပေမဲ့တိုက်ပွဲတွေဖြစ်ပွားကြောင်းအတည်ပြုပြောပါတယ်။
အဲ့ဘချာတော့မြင်လာတော့ဖြစ်နေတာပဲဖြစ်နေဆိုတော့ဒီ KU K ဖွဲ့နဲ့ကျွန်တော်စစ်ကောင်စီဖွဲ့တွေရောခါလေကျွန်တော်နေကြားဖွဲ့တွေရောအကောလုံးကဖြစ်ကြတာပဲအဲ့ဘချာမှာတော့
အလားတူနိုဝင်ဘာလ15ရက်နေ့မှာမွန်ပြည်နယ်ကြိုက်ထုံမြို့နယ်မိုးဘောကျေးရွာနတ်စင်နဲ့ဖုံးတော်ကြီးကျောင်းအနီးကွင်းပြင်တို့မှာစစ်ကောင်စီတပ်နဲ့ KNLA တပ်မဟာတပ်ရင်း3တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU တထုံခရိုင်ဘက်ကပြောပါတယ်ဖန်မျိုးနယ်နဲ့ကြိုက်ထုံမျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကထိခိုက်မှုတွေရှိတယ်လို့ KNU ဘက်ကပြောပေမဲ့လည်းတိကျအတည်မပြုနိုင်ခဲ့ပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုပါတယ
်မရှိပါဘူးဗျာအေးရတာခါပဲ
ဒါပေမဲ့ကရင်ပြည်နယ်ဖားပုံမျိုးနယ်ထဲမှာတော့ KNU တပ်မဟာ၅ဘက်ကမိုင်းခွဲတိုက်ခိုက်မှုတွေရှိနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
အမငါကထောင်ထားတဲ့မိုင်းကြီးတွေ့ရှိတာရှိတယ်။နောက်တော့ကျောင်းကျွန်တော်တို့ဖာပုံဘက်မှာတော့ဟောပုတ်ဘက်မှာလည်းအဲ့လိုမျိုးမိုင်းခွဲတဲ့ဖြစ်စဉ်တွေရှိခဲ့တယ်။အဲ့ဒါပဲရှိပါလာကြတယ
်။လက်ရှိ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်မဟာ1တထုံခရိုင်တပ်မဟာ5ဖာပုံခရိုင်ဘက်မှာ KNU အဖွဲ့နဲ့တပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့တပ်မဟာ6ဒူပလာယာခရိုင်တပ်မဟာ3ညောင်လေးပင်ခရိုင်ဘက်မှာတော့ရန်ဖန်ရန်ခါတိုက်ပွဲတွေဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
ဒါကတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာ BGF တပ်နဲ့စစ်ကောင်စီပူးထားတဲ့တပ်တွေနဲ့ KNU တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းသတင်းကိုညင်ရတာဖြစ်ပါတယ်ရှင် VOA American တန်ရဲ့ဗုဒ္ဓဘူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ VOA American တန်ရဲ့2021ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓဘူးညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေမတိုင်ခင်မှာတော့အရင်ဦးဆုံးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်အခြေဆိုင်Fisker Motor Car ထုတ်လုပ်ရေးကုမ္ပဏီကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အကောင်းဆုံးလို့ပြောရမယ့်လျှက်စစ်ကားတစ်ခုကိုမိတ်ဆက်လိုက်ပါတယ်။ Los Angeles မြို့မှာနှစ်စဉ်ကျင်းပတဲ့ Motor Car ပြပွဲမတိုင်ခင် November 16ရက်နေ့ကပဲ2023 Fisker Ocean Electric လျှက်စစ်ကားကိုမိတ်ဆက်လိုက်တာဖြစ်ပါတယ်။ဒီကားကတခြားကုမ္ပဏီကထုတ်တဲ့လျှက်စစ်ကားတွေနဲ့ဘာများထူးထူးခြားခြားကွာခြားချက်ရှိပါသလဲ AFE သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ
်။ဥရောပပြောင်းလဲမှုကိုအဓိကဖြစ်စေတဲ့ဖန်လွန်အိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးကမ္ဘာတဝန်းအပြိုင်ဂျိုးပန်းလုပ်ငန်းတွေနေရာမှာလျှက်စစ်ကားထုတ်လုပ်မှုကလည်းအရေးပါတဲ့အခန်းကဏ္ဍမှာရှင်နေပါတယ်။တဘာဝပတ်ဝန်းကျင်အရေးအာရုံစိုက်မှုတိုးလာတာနဲ့အများတွင်ထွက်လောင်းစားဖြစ်တဲ့ဓာတ်စီဒီဇယ်စီသုံးကားတွေအစားလျှက်စစ်ကားတွေဖက်ကိုလူတွေပို့ပြီးတော့အာရုံစိုက်လာကြသလိုကားကုမ္ပဏီတွေဖက်ကလည်းလျှက်စစ်ကားအမျိုးမျိုးတီထွင်ထုတ်လုပ်လာကြတာပါ Fisker Ocean လို့နာမည်ပေးထားတဲ့ဒီလျှက်စစ်ကားကိုတစ်ခါအားအပြည့်တွင်းထားရုံနဲ့မိုင်ပေါင်း250ကနေ300အထိမောင်းနေနိုင်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ် Henrik Fisker ကပြောပါတယ်ကားခေါင်မိုးကနေနေစွမ်းအင်ကိုပါဆုပ်ယူနိုင်အောင်ဖန်တီးထားတယ်လို့လည်းပြောပါတယ်အဒီကရတဲ့စွန်းအင်းနဲ့မောင်းနေနိုင်တဲ့အခါတဘာဝပတ်ဝန်းကျင်ညဉ့်ညမ်းစေတဲ့ဓာတ်ငွေလုံးဝမထွက်ဘူးလို့လည်း Mr. Fisker ကပြောပါတယ
် Well the most sustainable car in the world means going way beyond making
electric cars so for example တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအတွက်အကောင်းဆုံးကားလို့ပြောရတာပါဥပမာပြောရရင်ကားအတွင်းပိုင်းကိုယ်တွေကိုပြန်သုံးလို့ရတဲ့ပစ္စည်းတွေနဲ့ဖန်တီးထုတ်လုပ်တာမျိုးပေါ့ကားကြမ်းခင်းကော်စော့တွေကိုလည်းပလတ်စတစ်ဘူးကွန်ဟောင်းတွေပင်လယ်ထဲကဆယ်ထားတဲ့ငါးဖန်းပိုက်ဟောင်းတွေနဲ့ပြန်ပြီးထုတ်လုပ်ဖန်တီးထားတာဖြစ်ပါတယ
်အများပြည်သူကြည့်နိုင်အောင်လို့မဟန်တန်ဘီချ်မှာပွဲထုတ်လိုက်တဲ့2023 Fisker Ocean Electric SUV လျှက်စစ်ကားကိုတော့2022ခုနှစ်နိုဝင်ဘာလကျရင်ဩစတြေးလျနိုင်ငံ Fisker ကုမ္ပဏီရဲ့မိဖက် Mega Steyr စက်ရုံကနေထုတ်လုပ်ပြီးတော့ဈေးကွက်တင်ပို့မှာဖြစ်ပါတယ်Fisker ကုမ္ပဏီရဲ့အမတ်တစက်ကလည်း Pacific သမုဒ္ဒရာနေဝင်ချိန်ကိုကြီးပြီးတော့ဖန်တီးထားတာဖြစ်တဲ့အတွက်အခုလိုကမ်းခြေမှာကားတစ်ခုကိုပွဲထုတ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ
် We are starting deliveries next year in November and we are targeting
နိုဝင်ဘာလလောက်ကစပြီးဒီကားတွေကိုဥရောပတိုက်နဲ့အမေရိကကိုတပြိုင်တည်းတင်ပို့သွားမှာပါဥရောပတဲကဆိုရင်တော့ပြင်သစ်ဂျာမနီအင်္ဂလန်နဲ့ Scandinavian နိုင်ငံနှစ်ခုလောက်နဲ့ Austria တို့ကိုတင်ပို့မှာဖြစ်ပါတယ်
2023 Fisker Ocean Electric ကရဲ့ကြမ်းခင်းစဉ်တော့ကတော့ American Dollar 34,999 ကျပ်တင်မှာဖြစ်တဲ့အတွက်လျှက်စစ်ကားဈေးကွက်မှာနာမည်ရထားပြီးတာ Tesla Model Y နဲ့ Mercedes ကားတွေထပ်တော့ဈေးနေပါတယ်ဒီကားဝယ်ယူဖို့စိတ်ဝင်စားသူတွေအနေနဲ့ဒေါ်လာ250ဈေးရငွေပေးထားနိုင်ပါတယ်ဈေးခံလျှက်စစ်ကားပထမဆုံးထုတ်လုပ်တဲ့ကုမ္ပဏီတွေထက်ကတခုအပါအဝင်ဖြစ်တဲ့ Fisker ကုမ္ပဏီရဲ့2023 Fisker Ocean Electric လျှက်စစ်ကားနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုတော့ Los Angeles ကားပြပွဲမှာလည်းအပြည့်အစုံတွေ့မြင်ရမယ်လို့လည်းကုမ္ပဏီကပြောပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးဖလုံအိမ်တက်ငွေထုတ်လုပ်မှုကို၃ညအထိရှော့ချနိုင်ဖို့ကမ္ဘာရေမှန်းချက်ပြင်မိအောင်အစိုးရဘိုင်းကရောပုဂ္ဂလိကဘိုင်းကပါနှီးမြှုပ်ဆောင်တဲ့ပါဝင်လာတာမှာအခုလိုသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေမဲ့ဤပညာသစ်တွေလည်းဆက်တိုက်ဆိုသလိုထွက်ပေါ်လာနေတာလည်းဖြစ်ပါတယ်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုတင်ဆက်ပေးကြပါတယ်ဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်နဲ့အားကစားကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်မြမနိုင်ငံမှာဒီရက်ပိုင်းနေ့အတွင်းမှာတုတ်ကွေးရာသီမှာတာမန်ဖျားနာမှုတွေရောကိုဗစ်ဖျားနာမှုတွေရောဖြစ်နေတာကြောင့်ဒါတွေကိုကွဲပြားအောင်သိဖို့အရေးကြီးပါတယ်ဒါကြောင့်ကိုဗစ်ဖျားနာရာသီတုတ်ကွေးနဲ့တာမန်အေးမိတာတွေဘလို့များကွာခြားပါသလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားပါတယ
်ဒီအပိုင်းမှာကုပိယောဂကုဆတ်မှုတွေမြင့်တက်လာသလိုရာသီတုတ်ကွေးနဲ့တာမန်အေးမိယောဂကြောင့်ဖြားနာတဲ့သူတွေလည်းများပြားလာနေတာပါ ခါနာပြီဆိုရင်ကိုဗစ်ကြောင့်ဖြစ်တာလားတာမန်ဖျက်လာတာကြောင့်ဖြစ်တာလားဆိုပြီးဆိုရင်ပူပန်နေကြတာကိုလည်းတွေ့မြင်နေရပါတယ်။ကိုဗစ်ကြောင့်ဖျက်လာတာနဲ့ဒုဂွေးကြောင့်ကြောင့်ဖျက်လာတာတွေရဲ့တူညီတဲ့လက္ခဏာနဲ့မတူညီတဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါအထူးဆံဝင်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။အဲ
့တော့လူရဲ့ခန္ဓာကိုယ်တွေကို virus ဖြစ်ဖြစ် bacteria ဖြစ်ဖြစ်ဝင်ရောက်သွားပြီဆိုရင်တော့အဓိကပြတဲ့လက္ခဏာတော့ကိုပူတာပေါ့နော်ဖျားခြင်းပေါ့။အဲ့တော့ဖျားတဲ့ဆိုတာတော့ဝင်ရောက်သွားတဲ့ virus နဲ့ bacteria တွေကိုကိုယ့်ရဲ့ကိုယ်ခံစနစ်ကတိုက်ခိုက်တဲ့အခါမှာထွက်လာတဲ့ဓာတ်တွေကြောင့်လူရဲ့ခန္ဓာကိုယ်ရဲ့အပူချိန်မြင့်မားလာတယ်။တစ်ဖက်ကတော့အပူချိန်မြင့်မားလာခြင်းအပြင်ဝင်ရောက်လာတဲ့ bacteria နဲ့ virus ရဲ့ environment ပြောင်းလဲသွားတဲ့အခါမှာသူတို့ရဲ့အသေးပြောက်မှုတော့ပိုပြီးမြင့်နိုင်တယ်။ဒါကြောင့်ကိုယ့်ရဲ့မိမိရဲ့ခန္ဓာကိုယ်အပူချိန်ကမြင့်မားလာတာမျိုးရှိတယ်ပေါ့နော်။ဆိုတော့ဒါတွေကတော့အများစုမှတူကြတယ
်။ကိုဗစ်ကြောင့်ဖြစ်တဲ့ကိုယ်ပူချိန်မြင့်တက်ပုံနဲ့ရာသီဒဝေးကြောင့်ဖြစ်တဲ့ကိုယ်ပူချိန်မြင့်တက်ပုံတွေဟာအနည်းငယ်ကွဲပြားခြားနာမှုရှိပြီးကိုဗစ်ကြောင့်ဖြစ်တဲ့အပြားဟာရက်တုံလေးရှိရဲလို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတို့ဒီကိုဗစ် -19 ဖြစ်စင်မှာလည်းပဲဆရာတို့ယောဂဖြစ်ခါစားမှာရိုးရိုးအေးမိတဲ့ virus ဝင်တဲ့လက္ခဏာတုတ်ခွေးရာသီတုတ်ခွေးရဲ့လက္ခဏာတွေကိုဗစ် -19 လက္ခဏာဆိုပြီးတော့ဆရာတို့ကော်လံလေး3ခုနဲ့ဒူနာလူတွေကိုအသိပညာပေးထားတာလေးရှိရဲပေါ့နော်။ဆိုတော့ဒီမှာဒီတစ်ခေါက်ဖြစ်တဲ့ဒီဖျားနာမှုတွေမှာအများစုဆရာတို့တွေ့ရတာကတော့ဖျားတဲ့အခါဒီကိုဗစ် -19 နဲ့ပါကွာလဲဆိုတော့အပူချိန်မြင့်တဲ့လူတွေများတယ်။ဥပမာအဖျားတရားနှစ်နဲ့အထက်ဖြစ်တဲ့သူတွေပို့တွေ့ရတယ်ပေါ့နော်အဲ့တော့ COVID-19 ကတော့ဖျားသည်တရားပပတ်လည်မှာပဲဖြစ်ပြီးတချို့ဆိုတရက်နဲ့ဖျားတာတွေကပျောက်သွားတယ်ဆိုပြီးတော့ပြောကြတယ်ဒါပေမဲ့အခုတွေ့ရတဲ့ဖျားနာခြင်းမှာတော့ဖျားက3ရက်လောက်ထိကြာတယ်အဖျားသည်တရက်1လောက်ထိဖြစ်အမြင့်တယ်ပေါ့နော်ဒါကြောင့်ဖျားတရက်1ထက်ဖြစ်သွားပြီဆိုရင်တော့ဘက်တီးရီးယားကြောင့်ဖြစ်တာပုံများတယ်ရာသီတုတ်ကွေးကြောင့်ဖြစ်တာပုံများတယ်လို့အကြမ်းမြင်ဆရာအနေနဲ့ယူဆတယ်ပေါ့နော
်လေကြောင်းနာတာကို COVID ကြောင့်ဖြစ်တဲ့ဖျားနာတာရောရာသီတုတ်ကွေးကြောင့်ဖြစ်တဲ့ဖျားနာတာမှာပါတွေ့နိုင်ပေမဲ့ပြီးခဲ့တဲ့ COVID တတိယလိုင်းမှာတော့ COVID ဖြစ်တဲ့လူတွေမှာလေကြောင်းနာတာတွေ့ရတဲ့ရာဂိုင်းတော့အလွန်နှေးပါခဲ့တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်နောက်တစ်ခုကတော့ဒီတစ်ခေါက်ဖျားနာတဲ့လူများစုမှာဆရာတွေ့ရတာဘာလဲဆိုတော့လေပင်နာတာလေကြောင်းနာဆိုတော့အဲ့ဒါကတော့ဆရာတို့ sore throat pharyngitis tonsillitis ပေါ့နော်အာခေါင်ရောင်နေအာသီးရောင်နေလက္ခဏာတွေမှာလေကြောင်းနာတတ်တယ်အဲ့တော့ bacteria infection ရော virus infection ရောလေကြောင်းနာတယ်သို့တော့ဒီဆရာတို့ဒီပြီးခဲ့တဲ့တတိယ wave မှာဖြစ်တဲ့ COVID-19 ရောဂါမှာတော့လေကြောင်းနာတဲ့လူကတော်တော်လေးဆရာလူနာတွေကမှတော်တော်နည်းပါတယ်လူရောက်တရာမှာတရောင်နှစ်ယောက်လောက်ကပဲလေကြောင်းနာတယ်လို့ပြောတယ်ပေါ့နော်ဒါကြောင့်မလို့လေကြောင်းနာတာနဲ့အဖျားကြီးတာနဲ့တစ်ခုတွဲလိုက်လို့ရှိရင်တော့ဆရာတို့က COVID-19 ဖြစ်ဖို့ရာဂိုင်းတော့နည်းပြီးတော့အဲ့တော့တုတ်ခွေးယောဂါနဲ့ဒီခြား bacteria ယောဂါတွေကြောင့်ဖြစ်တာပုံများတယ်လို့သိရတယ်
။အနံ့ပြောက်တဲ့လက္ခဏာရှိရင် covid ဖြစ်ဖို့ရာဂိုင်းတော့များတာပါ။ဒီအပိုင်းဖျားတဲ့လူတွေမှာတော့အနံ့ပြောက်တဲ့လက္ခဏာအပါအဝင် covid လက္ခဏာရှိတဲ့လူတွေကိုအတွေ့နည်းတယ်လို့သိရပါတယ်။ဖျားနာတဲ့လူများစုဟာရာသီတုတ်ခွေးနဲ့တာမန်အေးမီဖျားနာတာတွေဖြစ်နိုင်ပေမဲ့အဖျားရရှိနေပြီဆိုရင်တော့မပေါ်ဆပဲဆရာဝန်နဲ့ပြသတိုင်ပင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုချက်ပေးပါရစေ
။အခုဆရာတို့ဒီတပတ်နှစ်ပတ်မှာတွေ့ရတဲ့ဖျားနာခြင်းတွေမှာတော့အနံ့ပြောက်တာကိုလုံးဝမတွေ့ရသလောက်ပဲ။နောက်တကြောင်အနမ်းပြောက်ပြီဆိုတော့ COVID-19 ပဲဖြစ်မယ်အနမ်းမပြောက်ဘူးဆိုရင်တော့တခြားပိုးတွေပိုဖြစ်နိုင်တယ်နောက်တစ်ခုကဒီတစ်ခေါက်ဆရာတို့တွေ့တဲ့အဖျားနာတွေဒီအများစုဒီ3ရက်နဲ့5ရက်အတွင်းမှာပုံမှန်ပြန်ဖြစ်သွားတယ်နော်ပုံမှန်ဖြစ်တယ်ဆိုတော့အဖျားလေးကျသွားတယ်ချောင်းဆိုးတာတွေလေချောင်းနာတာတွေရော့ကျသွားတယ်နော်အောက်ဆီဂျင်ထိခိုက်မှုမရှိဘူးအဆုတ်ထိခိုက်အောက်ဆီဂျင်ကျတာမရှိဘူးအဆုတ်ထိခိုက်မှုမရှိဘူးပေါ့နော်ဆိုတော့ဒီဟာတွေဒီ COVID-19 နဲ့နည်းနည်းကွာခြားနိုင်တဲ့မှန်ဆချက်ဖြစ်ပါတယ်အဲ့တော့ကြေရွများဒီယာဒီမှာအဖျားဒီ9ရက်9ရက်အထိဆက်ပြီးတာရှိနေမယ်9ရက်ပြည့်တဲ့အထိလူအားကောင်းကောင်းလန်းလန်းဆန်းဆန်းမရှိဘူးနေမကောင်းသေးဘူးဆိုရင်တော့ဆရာဝန်နဲ့ပြသပြီးတော့ဒါဒီဘယ်ယောဂါကြောင့်ဖြစ်တာလဲဆိုတာရှာဖွေစစ်ဆေးဖို့လိုအပ်နိုင်တယ်။အဲ့တော့ဆိုတော့ COVID-19 ယောဂါများဖြစ်ခဲ့ရင်9ရက်နောက်ပိုင်းမှာအဆုတ်ထိခိုက်ပြီးတော့ဒီအောက်ဆီဂျင်ကျတာတွေဒီသက်အန္တရာယ်ရှိတာတွေဆက်လက်ဖြစ်ပွားနိုင်တဲ့အတွက်9ရက်အထိမှာဖျားနာတာချင်းမပြောက်သေးဘူးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့စနစ်တကျကုသမှုခိုင်ဖို့ဒီကြအနေနဲ့နောက်ဆုံးအကြံပြုချက်
ဒီအပိုင်းမှာကိုဗစ်ကြောင့်ဖျားနာတဲ့သူရောရာသီတုတ်ခွေးနဲ့တာမန်အေးမိတာကြောင့်ဖျားနာတဲ့သူတွေရောအရေးတွေ့မြင့်တက်နေတာကြောင့်ကိုဗစ်ဖျားနာနဲ့ရာသီတုတ်ခွေးဖျားနာတာမန်အေးမိဖျားနာတို့ရဲ့လက္ခဏာကွဲပြားပုံတွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်အားကစားကဏ္ဍမတိုင်ခင်မှာတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်အခုတလောမြန်မာနိုင်ငံကိုပြပကဧည့်သည်တော်တွေလာရောက်နေကြတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်အတည်နဲ့မြန်မာပြည်သူတွေရဲ့ဘဝအဆင်ပြေငြိမ်းချမ်းရေးအတွက်အထောက်ပံ့တစုံတရာဖြစ်စေနိုင်ပါသလားဒါမှမဟုတ်သူတို့နိုင်ငံတွေရဲ့အကျိုးစီးပွားတသက်အတွက်ပဲလားနောက်စစ်ကောင်စီအပေါ်မှာရောဘလို့များရိုက်ခတ်မှုတွေရှိနိုင်ပါသလဲမြမရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားတဲ့မြမရေးသုံးသက်ချက်နားဆင်ရအောင်ပါရှင်
ရတော့ခင်ဗျာအခုမြန်မာနိုင်ငံကိုနိုင်ငံညာစံတမန်တွေနှီးမျိုးစုံနဲ့လာနေကြတာတွေ့ရပါတယ်အဲ့ပါနိုင်ငံညာကုစလေတွေပေါ့အစိုးရစံတမန်ဟုတ်တယ်လည်းဖြစ်မယ်တချို့လည်းပဲသူပုဂ္ဂလိကအစီအစဉ်လာကြတယ်ပေါ့လေအမေရိကန်ကလာတယ်ဂျပန်လာတယ်တရုတ်လာတယ်အခုထိုင်းကလည်းလာတယ်စသဖြင့်ဆိုတော့ဒီခီးစင်တွေဟာတိုက်ဆိုင်မှုဆက်ဆက်လားသူနီတော့ဥတီချက်တခုရှိရလို့များသုံးစားမိပါလား
တချို့ကိစ္စတွေကတော့တိုက်ဆိုင်မှုလို့ပြောနိုင်ပြီးတော့တချို့ကိစ္စတွေကတော့ရွယ်ချက်နဲ့ပြန်လန်ထိကြီးတဲ့ counter balance သဘောမျိုးနဲ့လည်းပါနိုင်တယ်ဥပမာတရုတ်တန်နဲ့ဂျပန်တန်ပေါ့နော်သူတို့လာတာတွေကတော့ဒီနာဂါကအပေါ်မှာဆက်ဆံရေးကောင်းဖို့အတွက်ပြန်လန် counter balance ယူကြတယ်လို့ထင်တယ်ဘီရစ်ချတ်ဆင်တို့လာတာကတော့သူကိစ္စနဲ့သူလာကြတယ်လို့ကျွန်တော်ထင်ပါတယ
်ပြည်သူတွေလာတာတော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်နောက်ဆုံးကြရတဲ့သတင်းတွေရရှိရင်တရုတ်ဟာတရုတ်နဲ့အာဆီယံတွဲဆုံမဲ့ပွဲမှာမြန်မာကိုတက်ဖို့အတွက်သူကဖိတ်ကြားတယ်လို့သိရပါတယ်ဦးရထွန်းဟုတ်ပါလားအဲ့ဒါကိုပထမဆုံး confirmation လို့ကျွန်တ
ော်ဟုတ်ကဲ့ခင်ဗျအဲ့တရုတ်ကဒီဟာအတွက်ကိုတော်တော်လေးကြိုးစားတယ်လို့ကျွန်တော်တို့သိရတယ်ဒီအစည်းအဝေးကလာမယ့်22ရက်နေ့လောက်မှာဘရူနိုင်းမှာလုပ်မှာအင်ရှင်ကဘရူနိုင်းဖြစ်တဲ့အခါကျတော့ဘရူနိုင်းဒီအာဆီယံရဲ့ဥက္ကဋ္ဌကလည်းဖိတ်ဖို့လိုတယ်သူသဘောတူလို့ပို့လဲလိုတယ်လောလောလတ်လတ်ဒီမတိုင်နိုင်ကလေးမှာတဲ့အာဆီယံကနာဆတ်ကအကြီးအကဲကိုနိုင်ငံခေါင်းဆောင်ဖြစ်နေမဖိတ်ဖဲနဲ့ပတ်ထားတာရှိတော့ဒါဟုတ်တရုတ်ကသူနဲ့ဒီအာဆီယံတွေ့တဲ့အစည်းအဝေးမှာဒါဟုတ်သူကဖိတ်ချင်တယ်ဖိတ်ချင်တော့သူကအဲ့ဒီကိုအရင်သွားတယ်အနောက်စင်ကာပူကိုသွားပြီးတော့ညီတယ်အဲ့ဒီကပြီးမှကျွန်တော်နေပြီးတော့လာပြီးတော့သတင်းကောင်းပေးရင်နဲ့ဖိတ်တာပေါ့လေ
အဲ့တော့တရုတ်ဟာစစ်ကောင်စီအခုလောမဖိတ်ခင်မှာအာဆီယံတို့ဘရူနိုင်းတို့စင်ကာပူတို့ရဲ့သဘောတူညီချက်ကိုရယူခဲ့ပြီဆိုတဲ့သဘောပေါ့အ
ဲ့ဒါလို့ယူဆရပါတယ်အဲ့ဒါလို့ဟိုသူသဘောတူချက်မယူဘဲနဲ့တော့အဲနေပြည်တော်မှာဖိတ်ပါတယ်ဖိတ်ဖို့အတွက်ဘယ်လိုစီစဉ်ထားပါတယ်ဆိုတဲ့သတင်းကောင်သူပြောနိုင်မှာမဟုတ်ဘူးပေါ့နော်အခုတော့အဲဖိတ်ခဲ့တယ်ဆိုတဲ့ဟာကိုဟိုကျွန်တော်တို့ကြားပြရပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ညမှာအာဆီယံကအဓိကပြောထားတာကတော့သူတို့ဟာအတိုက်ခံနဲ့ဆွေးနွေးရမယ်ဆိုတဲ့သဘောနောက်ပြီးတော့သူတို့ကိုယ်စားလှယ်လိုင်းနဲ့ပဲဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဟာစစ်ကောင်စီဘက်ကအခြေမရတဲ့အတွက်ကြောင့်ဒီဟာကိုမဖိတ်ဘူးဆိုတာသိထားရပါတယ်ဆိုတော့အခုတရုတ်ကသွားပြီးတော့ပြောလိုက်တဲ့အခါမှာအဲ့ဒီအချက်ကိုသဘောတူညီမှုရခဲ့သလားသူတို့နဲ့အတိုက်ခံနဲ့သူတို့မတွေ့ရင်လည်းနေပါစေဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ကိုအာဆီယံစနားအတိုင်းစစ်ကောင်စီဘက်ကမလိုက်လျော့လဲနေပါစေဖိတ်ပါလို့များ green light ပေးလိုက်လားအဲ့လိုစနားစရာပေါ့အ
ဲဟုတ်ကဲ့ဗျာအဲ့ဒီကိစ္စတော့ဟိုပြုတ်တန်ကသွားဆွေးနွေးတဲ့အချိန်မှာတော့ဟိုကအာဒီကိစ္စကိုလည်းထည့်ပြောဖို့ထည့်ပြီးတော့တောင်းဆိုဖို့ဆိုတာတော့မှားလိုက်မယ်လို့ထင်တယ်သို့တော့ဒီဘက်ကအာဒီရတဲ့သတင်းပေါ့နော်ဒီဘက်က MP သတင်းဌာနကနေပြီးတော့တာဝန်အနေနဲ့အဲဗိုလ်ချုပ်ဇော်မင်းတို့ထွန်းလို့ရရရတဲ့တင်အရာကတော့ဟိုတရုတ်တန်တမန်ဆုံးကော့ရှန်ကဘာတွေပြောတယ်ဆိုတာမဖော်ပြဘဲနဲ့အဲနာဆတ်ကကနေပြီးတော့ဘာတွေရှင်းပြလိုက်တယ်ဆိုတာပဲပြောတယ်ဆိုတော့ကြည့်ရတာကတော့ဟိုတရုတ်တန်ဘက်ကပြောစရာရှိတာပြောတဲ့အချိန်မှာနာဆတ်ကလည်းအဲသူတို့ရှင်းလုပ်ငန်းစဉ်၅ရက်နဲ့အကြီးဒီမှန်ချက်၉ရက်ဆိုတဲ့ဥစ္စာကိုပဲပြန်ပြီးတော့ထပ်ပြီးတော့ပြောဖို့ရတယ်ဆိုတော့ဟိုသူတို့လိုချင်တဲ့အဖြစ်တော့ဟိုရမသွားဘူးလို့ဟိုတတိထားမိတယ်အကူကြီးတွေလည်းဒေါ်လာတန်းတော့ထူသွားတယ်လို့ဟိုကြားလိုက်ရပါတယ်ဗ
ျဟုတ်ကဲ့သူတို့လိုချင်တဲ့အဖြေရမတော့ဘူးဆိုတော့ဒီညမှာမြန်မာပြည်သူအများစုပေါ့လေမြန်မာပြည်ကဒီမိုကရေစီလိုလားလို့အခုတောင်းဆိုတိုက်ပွဲဝင်နေတဲ့လူတွေရောဆန္ဒရှိနေတဲ့ပြည်သူတွေရောသူတို့ရဲ့လူလာကြလို့လည်းပြောလို့ရတာပေါ့သူတို့ကလည်းပဲအတိုက်ခံနဲ့ညှိပြီးတော့ဒီပြဿနာပြည်လဲရေးကိုအဓိကအဖြစ်ပြောနေကြတဲ့အချိန်မှာဒီပြဿနာပြည်လဲရေးအတွက်တစွန်းတစားရှေ့မရွေးပဲနဲ့လှုပ်သွားရဲဆိုတာတကယ်လုံပုံလုံးကြီးကနည်းနည်းအများပြည်သူဘဝင်ကြစီဟာနှလူသာဓုခေါဏညာဖြစ်ပါရဲ့လားခင်ဗျာအ
ဲဒီကိစ္စကလေးကိုပဲကြည့်ပြောလို့ရှိရင်တော့ပြည်သူလူထုအမြင်မှာတော့ဒါကျေနပ်စရာမရှိဘူးပေါ့သို့တော့သူတို့မှာတခြားကိစ္စတွေရှိသေးတယ်ဥပမာတရုတ်ပြည်အနေနဲ့လည်းမြန်မာနိုင်ငံမှာသူ့ရဲ့အဲဒီ one belt one road စီမံကိန်းနဲ့အရင် NLD အစိုးရလက်ထက်ကဆက်လက်မထိုးထားတဲ့စာချုပ်တွေကိုဆက်လက်ပြီးအကောင့်တွေပေါ်ဖို့သူတို့ဘက်ကလည်းလှုပ်ချင်တဲ့ဆန္ဒရှိတယ်နာဆတ်ကလည်းနိုင်ငံခြားရေးနှိမ့်ညွှန်းမှုငွေတွေမျောနေတဲ့အချိန်ဆိုတော့နာဆတ်ကလည်းအဲ့ဒါကို
ဟိုဖြစ်စေခြင်းပြီးတို့တော့ဒီဥပက္ကသူတို့ဖြစ်စေခြင်းတဲ့ဥစ္စာကိုတောင်းဆိုလိုက်မယ်လို့ထင်တယ်ခုထိတော့ကျွန်တော်သိရသလောက်ကဒီဥပက္ကလိုလားတောင်းဆိုတဲ့ကိစ္စမှာ NLD ပါတီကိုမဖြတ်သိမ်းတာတခုပဲကျွန်တော်တို့သတိထားမိတယ်ပြန်တဲ့ဟာတွေကတော့သူကမရက်တဲ့အပြင်ဆက်ဆက်ပြီးတော့လောက်တာတရားဆွဲတာတွေကအခုနောက်ဆုံးဆိုရင် NLD ကောင်းဆောင်16ရောက်ရုပ်ောက်ပွဲမှာမတမတဲ့ကိစ္စတွေမှာသူတို့လည်းတာဝန်ရှိတယ်ဆိုပြီးတော့တရားဆွဲထားတယ်ဆိုတော့ပြုတ်ကဖြစ်စေခြင်းတဲ့ဟာဟိုသူကထပ်ကျင်ပြီးတော့လုံနေတယ်လို့ဖြစ်နေ
ဟုတ်ကဲ့ဆိုတော့ NLD ကဟုတ်ကဲ့
ချက်သိရေးကလွဲလို့ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ကျွန်တော်တခုဒီမှာဒီလိုက်ကိစ္စနဲ့ပတ်သက်ပြီးတော့ညီကုန်းဆွေးကျင်တာကတော့နိုင်ငံတိုင်းဟာနိုင်ငံသားဆက်ဆံရေးမှာကိုယ်အမျိုးသားအကျိုးစီးပွား national interest ကိုပဲကြီးကြတာပါဒါမှလည်းဒီကိစ္စမှာတော့တရုတ်ကသူတို့အကျိုးကိုပဲကြည်လွန်းတယ်မြန်မာပြည်သူတွေတကယ်မျှော်လင့်တောင်းတနေတဲ့ဘက်ကတစွန်းတစမရွေးအောင်မဆောင်ရွက်နိုင်ငယ်ပဲနဲ့လှုပ်သွားတယ်လို့ပြောရင်မှန်မလားခင်ဗျ
အဓိကသူစိုးရိမ်နေတာတခုကဒီမြန်မာနိုင်ငံမှာသူယဉ်ညံ့ညှို့နှံမှုတွေကဒီကိစ္စတွေမဖြစ်ခင်တော့ဖေဖော်ဝါရီလတရက်နေ့မတိုင်ခင်တော့လက်နက်ကိုင်ပြပကတိရှိနေပေမဲ့သူကအဲသူ့ယဉ်ညုံနံမှုတွေကိုလုံကြုံစိတ်ချအောင်သူလှောက်ထားနိုင်တယ်အခုဒီပြပကအသက်ပေါ်လာတဲ့အခါမှာသူကစိတ်မချတော့ဘူးသူအကျိုးစီးပွားတွေထိခိုက်မှာစိုးတဲ့အတွက်ကြောင့်မလို့ကျွန်တော်နိုင်ငံကိုငြင်းငြင်းချမ်းချမ်းနဲ့နှစ်ဖက်အဲဒီကြေကြေလည်လည်နဲ့ရှစ်ဆက်သွားနိုင်မဲ့လမ်းကိုသူတွန်းပို့နေတာပေါ့အဲ့တော့နှစ်ဖက်စလုံးကအဲ့လိုလှုပ်လို့တိုက်တွန်းလို့မရဘူးသူတခင်တော့နာဇက်ကဘက်ကိုတိုက်တော့နားချလို့မရဘူးဆိုရင်တော့သူကသူ့လုပ်ငန်းနေသူ့ရင်းနှီးမြှုပ်နှံမှုတွေလုံလုံစိတ်ချရအောင်တော့သူကတနည်းနည်းနဲ့တော့လုပ်လိုက်မယ်လို့ကျွန်တော်ကအာထင်နေတယ်ဆိုတာကတော့ဗျာဟိုတစ်ဖက်ကအဲ့လိုနားမထောင်ဘူးပြန်ကန်တယ်ဆိုလို့ရှင်တယောက်ကအပေါ်မှာပြည်ပြည်တန်တန်ချင်းချင်းရှားရှားဘာမှမပြောဘဲနဲ့သူကတဖက်ကိုလည်းသူ့ကိုမကန်အောင်သူကအကူညီပေးလိုက်တာမျိုးပေါ့
ဟုတ်ကဲ့
အဲ့လိုမျိုးအခြေအနေမျိုးဖြစ်လာရင်တော့ဒါသကအနေနဲ့ကြံစည်တာတော့ကြီးငင်ဆိုင်ရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာဂျပန်ညီညာရေးအကျိုးဆောင်မစ္စတာဆာဇကာဝါအခုသူလာတဲ့ဆိုတော့သူတို့နှစ်ယောက်လည်းပဲတော်တိုက်ဆိုင်နေပါတယ်ဦးရဲတော်ကလည်းဆိုတော့ပြောခဲ့တယ်သူတို့ညီတဲ့အကျိုးသူတို့ကိစ္စတွေရှိဆိုတော့ဒီခိုင်မာဖြစ်နေတဲ့ AA နဲ့ကိစ္စလူတွေကအေးအေးကိုတရုတ်ကနောက်ကကြုံခိုင်ထားတယ်အစိမ်းမြောက်ကတိုင်းသားအင်အားစုတွေလိုပဲအေးဟာလည်းပဲထိုးရီးကြောင်းမလို့သတ်မှတ်ကြတယ်ဒါပေမဲ့ဒီညီညာရေးကိစ္စတွေမှာတရုတ်ကတည်းဂျပန်ကပိုပြီးချီလှမ်းဆက်နေတယ်လို့ဖြစ်နေပါလားခင်ဗျာအခုလောလောဆယ်ဖြစ်တဲ့ကိစ္စတွေမှာလည်းမစ္စတာဆာဇာကာဝါကအိမ်မှာကိုတိုင်းနှစ်ဖက်ကိုသွားတွေ့ရတယ်ရှိရဲဆိုတော့ဒီအရေးမှာတော့တရုတ်နဲ့ဂျပန်ကပိုပြီးထိရောက်နေတယ်လို့ပြောလို့ရမှာခင်ဗျာ
ဟုတ်ကဲ့ဒီကိစ္စမှာကတော့ဟိုအခုလှုပ်ရှားတဲ့လှုပ်ရှားမှုကိုကြည့်ရင်တော့ဂျပန်ကရှေ့ရောက်နေပြီလို့ပြောနိုင်ပေမဲ့တရုတ်ဘက်အနေနဲ့ကြတော့လေအဲ့ဒါလို့ရှေ့ထွက်ပြရမလို့တော့ဘူးဆိုတဲ့အနေထားလို့ကျွန်တော်အထင်နဲ့သူရဲ့အဲ့ဒီရခိုင်ကြောက်ပြင်းတဲ့စိတ်ကားနေပြီးတော့အိန္ဒိယသမုဒ္ဒရာကိုထပ်မဲ့ထပ်ပေါက်ကအစိုးရကြတဲ့ကြိုပြီးတော့ဒါတွေလှုပ်နေကြဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီနေရာမှာသူစိတ်ချလက်ချဖြစ်နေပြီလားဆိုတော့ဘာမှသူကလှုပ်ပြမလို့တော့ဘူးဆိုတဲ့အနေထားဒါပေမဲ့အဲ့ဒီနေရာမှာအိန္ဒိယကလည်းအဲ့ဒီရခိုင်ဒေသနဲ့ချင်းပြည်နယ်ကိုဖြတ်ပြီးတော့သူကအရှိမျောက်ကိုသူကဒီရေလန်းကုန်းလန်းဖောက်ချင်တာအဲဖောက်လဲဖောက်နေအဲ့ဒီနေရာမှာအိန္ဒိယကအနောက်ရှက်တွေတွေ့တယ်အဲ့အိန္ဒိယနဲ့ဂျပန်တဲကလည်းဘလို့ဆက်ဆက်ရှိအောင်ဆိုတော့အိန္ဒိယက look east act east policy ရမြန်မာကိုဖြတ်ပြီးတော့ထိုင်းတို့ဗီယက်နမ်တို့ကနေပြီးတော့ဂျပန်ကိုသူကဆက်ချင်တာအဲ့လိုဆိုတဲ့အခါကျတော့ဒါဂျပန်ကတော့အမှန်ကဒေသမှာသူနဲ့အဆင်ပြေလို့ရှိရင်ဗာပဲဖြစ်ဖြစ်အိန္ဒိယနဲ့လည်းအဆင်ပြေအောင်တော့သူ့ရဲ့ယဉ်ကျေးမြုံနှံမှုတွေဘာတွေလဲသူဩဇာရှိနေအောင်ပေါ့နော်အဲ့လိုကြိုးစားရတယ်လို့ထင်တယ်နောက်တစ်ချက်ကနာဇက်ကအသုံးချလိုက်တာပေါ့ဒီလာတဲ့ဘီလ်ရစ်ချဆင်ကောဆာဇာကာဝါဝါနှစ်ယောက်လုံးက NLD လက်ထက်မှာလာသွားပြီးတော့အဆင်မပြေဖြစ်သွားကြတဲ့လူတွေဆာဇာကာဝါပထမအကြိမ်လာသွားပြီးတော့ဒီဘက်ကိုညှိပြီးတော့ AA တို့ဘာတို့နဲ့တွေ့ရက်ဖက်ဖွဲ့စည်းတင်တဲ့တွေ့ပြီးတော့ညှိပြီးတဲ့အခါကျတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့အခြေအနေတွေသူဖန်တီးပေးပါပြီအဲ့ဒါလုပ်ခွင့်ပေးပါလို့ပြောတာတောင်မှ NLD အစိုးရယူစီရရွေးကောက်ပွဲကျင်းပမပေးခဲ့ဘူးဆိုတော့အဆင်မပြေဘူးတခါ Billions Switch Chance မှာလည်းသူတောင်းဆိုတဲ့ကိစ္စအဆင်မပြေတဲ့အဖြစ်အဲဒီ
တော့
ခံလိုက်ရတာပေါ့
အခုအခုနတ်ဆက်ကအဲ့အစင်မပြေရဲ့လူနှစ်ယောက်လုံးကိုအစင်ပြောင်းသူကနိုင်ငံရေးအရာအတုံးချဒါလို့ပြောရမှာပေါ့လေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြတာကိုညီကုန်းချုပ်ပြောမှာဆိုရင်ဒီနိုင်ငံသားကပုဂ္ဂိုလ်ရေအခုတော်တော်လေးဆက်သွက်လွက်လဲလာနေကြတဲ့ကိစ္စဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဒီမိုကရေစီကိုရွေ့တာတဲ့သူတို့ရဲ့အကျိုးစီးပွားနဲ့စစ်ကောင်စီရဲ့အကျိုးစီးပွားကိုပို့ပြီးတော့ဖြစ်ထွန်းစေတယ်လို့သုံးသပ်ပြီးညီကုန်းချုပ်ပြမယ်ဆိုရင်မှန်မလားခင်ဗျာ
အဲဟုတ်ကဲ့အဲ့လိုပြောလို့ရပါတယ်ဒီသူတို့အကျိုးစီးပွားကောင်းကောင်းဖြစ်တယ်အောင်မြင်တယ်လို့ပြောနိုင်တယ်လို့စစ်ကောင်စီဘက်ကကျတော့ပို့ပြီးတော့အမျက်ထွက်သွားတယ်လို့သုံးသပ်မယ်လို့ကျွန်တော်တော့ထင်ပါတယ်
ကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်ထားတဲ့အားကစားခန္ဓာနားဆင်ရအောင်ပ
ါကာနာနိုင်ငံမှာကျင်းပမဲ2022ကမ္ဘာဖလားဘောလုံးဝဲအတွက်ခြေစပွဲအောင်တဲ့အသင်းတွေထပ်ပြီးတော့ထွက်လာပါပြီ2022ကမ္ဘာဖလားခြေစပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာဆက်ကစားကြတာမှာဘရာဇီးပြင်သစ်စပိန်အင်္ဂလန်ဘယ်လ်ဂျီယံခရိုအေးရှားဆာဘီယာနဲ့ဆွစ်ဇာလန်အသင်းတွေခြေစပွဲအောင်ခဲ့ကြပါတယ်တောင်အမေရိကဇုံဘက်မှာတော့ဘရာဇီးနဲ့ကိုလံဘီယာတို့နိုမာ17ရက်နေ့ကကစားခဲ့ကြတာမှာဘရာဇီးကကိုလံဘီယာကိုတကိုးကိုးမရှိနဲ့နိုင်ပြီးတော့ဘရာဇီးအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့လူကတ်ပါခေတာကသွင်းခဲ့တာပါဘရာဇီးသင်းဟာ12ပွဲကစားပြီးချိန်မှာ17ပွဲနိုင်တပွဲတည်34မှတ်နဲ့တောင်အမေရိကဇုံကနေပထမဆုံးခြေစပွဲအောင်လာတဲ့အသင်းဖြစ်လာခဲ့ပါတယ်
Sim, claro, agora classificado podemos já comemorar e nos preparar ainda mais para a Copa do Mundo que tá cada vez mais perto.
ခုကျွန်တော်တို့ခြေစပွဲအောင်သွားပါပြီ။ဒါကြောင့်ကျွန်တော်တို့အောင်ပွဲခံပြီးတော့ကမ္ဘာဖလားအတွက်လည်းစတင်ပြင်ဆင်နိုင်ပါပြီ။ကျွန်တော်တို့အတင်းသားတွေကလည်းပို့ပြီးတော့စုစုစည်းစည်းနဲ့ရှိလာနေပါပြီ။ဒါကကျွန်တော်တို့အတွက်ရေးကြည့်ပါလေ။အိမ်ခွေးမှာအခုလိုကျွန်တော်တို့ပိတ်သက်တည်းရဲ့အားပေးမှုကြောင့်ကျွန်တော်တို့အနိုင်ရခဲ့တာပါ။
ဥရောပဇုံဘက်မှာတော့နိုမာ73ရက်နေ့ကပြင်သစ်ကကာဇခ်စန်ကို89ဂိုးမရှိဘယ်လ်ဂျီယံကအက်စတိုးနီးယားကို3ဂိုးတကိုးနဲ့နိုင်ပြီးတော့ခြေစပွဲအောင်ခဲ့ကြပါတယ်။အနည်းငယ်နည်းနည်းကကစားတဲ့ခရိုအေးရှားနဲ့ရုရှားပွဲမှာတော့ရုရှားဘက်က9ဂိုးကိုသွင်းတဲ့တကိုးတည်းနဲ့ခရိုအေးရှားကနိုင်တော့တာကြောင့်ရုရှားကိုကျော်တက်ပြီးတော့23မှတ်နဲ့အုပ်စုပထမရပြီးခြေစပွဲအောင်ခဲ့ပါတယ်။အောက်စုဘီကစပိန်နဲ့ဆွီဒင်ပွဲမှာတော့စပိန်ကပွဲပြီးကနေမှမိုရာတာသွင်းတဲ့ဂိုးနဲ့တကူးကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပေမဲ့ပေါ်တူဂီအသင်းကတော့အိမ်ခွေးမှာဆာဗီယာကိုရှေ့ကနေဥဆောင်နေပြီးမှပွဲပြီးကနေပေးလိုက်ရတဲ့ဂိုးနဲ့၂ဂိုးတကူးနဲ့ရှုံးတာကြောင့်ဆာဗီယာကကျော်တက်ပြီးတော့အောက်စုပထမနဲ့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။တကယ်လို့ဒီပွဲမှာပေါ်တူဂီအနေနဲ့တည်ကြခဲ့ရင်တောင်မှခြေစစ်ပွဲအောင်မှာဖြစ်ပေမဲ့ရှုံးသွားတဲ့အတွက်ရှုံးထွက်ဆင့်ကိုဆက်ပြီးတော့ကစားရမှာဖြစ်ပါတယ်။ဒန်လန်လေးကကစားတဲ့ပွဲတွေမှာတော့ဥရောပချန်ပီယံအီတလီကမြောက်အိုင်လန်နဲ့ဂိုးမရှိသေးကြသွားပြီးတော့ဆွစ်ဇာလန်ကဘူလ်ဂေးရီးယားကို၄ဂိုးကိုမရှိနဲ့နိုင်သွားတာကြောင့်ဆွစ်ဇာလန်က18မှတ်နဲ့တိုက်ရိုက်ခြေစပွဲအောင်ပြီးတော့အီတလီကတော့ပလေးအော့ဖ်ကျုံးထွက်ဒုတိယဆင့်ကိုကစားမှာဖြစ်ပါတယ်။အုပ်စုအိုင်မှာတော့အင်္ဂလန်ကဆာမာရီနိုကို10ဂိုးကိုမရှိနဲ့နိုင်ပြီးပိုလန်ကဟန်ဂေရီကို2ဂိုးတကိုးနဲ့ရှုံးပါတယ်။ဒါကြောင့်အင်္ဂလန်က26မှတ်နဲ့ခြေစပွဲအောင်သွားခဲ့ပါတယ်2022ကမ္ဘာဖလားအတွက်ခြေစစ်ပွဲအောင်တဲ့အသင်းတွေထွက်လာချိန်မှာပဲကာတာကမ္ဘာဖလားအတွက်လန်ဒန်အခမ်းအနားကိုလည်းဒိုဟာမြို့မှာနိုမာ14ရက်နေ့ကလုပ်ခဲ့ကြပါတယ်။ဒိုဟာမြို့စိတ်ကမ်းမှာဒီအခမ်းအနားကိုလုပ်ခဲ့တာဖြစ်ပြီးတော့အဲ့မှာတော့အင်ရှင်ကာတာနဲ့အတူအဲ့ဒီရက်မတိုင်စောပိုင်းကကမ္ဘာဖလားခြေစစ်ပွဲအောင်ထားတဲ့ဂျာမနီ၊ဘရာဇီး၊ဒန်မတ်၊ပြင်သစ်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကတန်တမန်တွေကိုယ်စားလှယ်တွေတက်ရောက်ပြီးတော့သူတို့နိုင်ငံရဲ့အလံတွေကိုလွှင့်တင်ခဲ့ကြပါတယ်။
احنا الان في مهرجان رفع الاعلام ترحيبا بالدول المتاهله لكاس العالم 2022 في قطر
قادنا نجمع جنب ما 2022 قبال فلاغو تشيسي بوي اون دار နိုင်ငံတွေကိုကြိုဆိုတဲ့အနေနဲ့ဒီအလန်တင်အခမ်းအနားကိုလုပ်တာပါဒီထဲမှာဂျာမနီအသင်းပါပါတယ်နောက်ပြီးဘရာဇီးဘယ်လ်ဂျီယံပြင်သစ်အသင်းတွေချေစစ်ပွဲအောင်တာပြီးဖျားသခင်ကကောင်းကြီးပေးတဲ့အသင်းတွေမကြာခင်မှာထပ်ပြီးရောက်လာမှာပါကျွန်တော်တို့အနေနဲ့နိုင်ငံတကာမှာတကယ်ကိုပျော်ရွှင်စရာကောင်းတဲ့ကမ္ဘာဖလားကြီးဖြစ်နိုင်မှုအတွက်စီစဉ်နေပြီးဒီမှာရှိတဲ့လူတွေကလည်းအသင်းတွေကိုကြိုဆိုကြမှာပါအခုကစပြီးပြိုင်ပွဲကျင်းပဖို့ကတစ်နှစ်လောက်သာလိုတော့ပြီးဒီပွဲကိုကာတာပြည်သူတွေကလည်းပျော်ရွှင်စွာဆင်နွှဲကြမှာဖြစ်ပါတယ်
ရှင်းနေမှာကျင်းပမဲ့ကာတာကမ္ဘာဖလားကိုတော့ကာတာနိုင်ငံရဲ့ရာသီဥတုအခြေအနေကြောင့်ပုံမှန်ကျင်းပနေကြဂျွန်လမှာ ကျင်းပမှာမဟုတ်ပဲအပူချိန်သက်သာတဲ့နိုဝင်ဘာ21ရက်နေ့ကနေဒီဇင်ဘာ17ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ရှေးလေပိုင်းဒေသမှာကမ္ဘာဖလားကိုတစ်ခါမှမကျင်းပဘူးသေးတာရဲ့ပြီးတော့ပုံမှန်ကျင်းပနေချိန်မဟုတ်တဲ့ဥရောပဘောလုံးရာသီတစ်ဝက်လောက်မှာကြားဖြတ်ပြီးတော့ကျင်းပမှာဖြစ်တဲ့အတွက်ဒီကမ္ဘာဖလားပွဲနဲ့အသင်းတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေအကျိုးဆက်တွေရှိလာမလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒေနစ်ဇယ်မရီဘက်မှာတော့ဆွစ်ဇာလန်နိုင်ငံကနာမည်ကြီးရောဂျာဖက်ရာဟာလာမယ့် Australian Open Tennis ပြိုင်ပွဲနဲ့လွဲချော်နိုင်တယ်ဆိုပြီးတော့သူ့ရဲ့နှီးပြကပြောလိုက်ပါတယ်ဖက်ရာဟာ Australian Open မှာကစားဖို့အတွက်အချိန်မီကြန့်ခိုင်လာဖို့မဖြစ်နိုင်ဘူးလို့နှီးပြEvan Lubicic ကပြောပါတယ
် Veramente poche, veramente poche perché sei ancora in fase di riabilitazione, conoscendolo lui vuole essere pronto al 100% di poter vincere il torneo.
Yudado ပြောရင်တော့သူကပြိုင်ပွဲကိုနိုင်ရဖို့အတွက်လေတရားရခိုင်နှုန်းအပြည့်အဝအဆင်သင့်ဖြစ်ချင်တယ်ဆိုရရဲ့ပြီးတော့သူကပုံမှန်တိုက်ကစားနေဖို့အတွက်ပြန်ထူထောင်တဲ့အဆင့်မှာရှိနေပြီးတော့ကစားနိုင်မှုအခွင့်အရေးကနည်းနည်းလေးပဲရှိပါတယ်Australia Open ကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူ့အနေနဲ့တစ်ထစ်ချင်းစီရှေ့ဆက်သွားမှာပေါ့။သူကအခုဆိုအသက်40ရှိပြီဆိုတော့ပြန်ပြီးတော့ပုံမှန်အတိုင်းဖြစ်ဖို့ကအရင်လိုမဟုတ်ဘဲကြာတဲ့အတွက်ကျွန်တော်တို့အနေနဲ့စိတ်ရှည်ဖို့တော့လိုပြီးတော့ဖြည်းဖြည်းချင်းလုပ်သွားမှာပေါ့
။အခုလောလောဆယ်မှာတော့ Djokovic, Federer နဲ့ Nadal တို့၃ယောက်စလုံးဟာ Grand Slam ကိုအကြိမ်20စီနဲ့အများဆုံးရထားတာလဲတူနေတာကြောင့်တကယ်လို့ Federer ဝင်ပြိုင်နိုင်ပြီးတော့၃ယောက်စလုံးသာကစားနိုင်ခဲ့ရင်တော့ဒီပွဲကလည်းGrand Slam ကိုအကြိမ်20စီနဲ့အများဆုံးရထားတဲ့သူ3ယောက်စလုံးပြိုင်တဲ့ပထမဆုံးပွဲဖြစ်လာမှာပါ။ဒါကြောင့် Australian Open Tennis ပြိုင်ပွဲတောင်းဝန်ရှိသူတွေဘက်ကတော့သူတို့3ယောက်စလုံးပြိုင်နိုင်ဖို့ကိုကြော်လင့်နေကြပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဗိုလ်တပူးညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးတတ်တော်မှာမို့ဗိုလ်တပူးညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါရှင
်။ American စာနာရှင်သမား Danny Fenster ဟာအင်္ဂါနေ့ညဘက်ကမီရှိဂန်ပြည်နယ် Huntington Woods မြို့ကသူ့ရဲ့နေအိမ်ကိုပြန်ရောက်သွားပြီဖြစ်ပါတယ်။သူ့ရဲ့ဇနီးဖြစ်သူကတော့မြန်မာနိုင်ငံမှာကြံနေခဲ့ပြီးတိတ်မကြခင်မှာပြန်လာဖို့လင်းရင်လက်မှတ်ဝယ်ပြီးပြီလို့ဒေသတွင်းသတင်းဌာနတစ်ခုကို Fenster ကပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။Danny Fenster ဟာမေလ24ရက်နေ့ကရန်ကုန်မြို့ကနေပြန်ထွက်ဖို့လေဆိပ်ရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးပုံမှန်5ခုနဲ့တရားစွဲဆိုခံခဲ့ရတာပါ။ဒိုမာလာ12ရက်နေ့မှာထောင်ဒဏ်17နှစ်ချမှတ်ခံရပြီးတဲ့နောက်ဒိုမာလာ15ရက်နေ့မှာပြစ်ဒဏ်အားလုံးကနေလူငယ်ငွေပေးပြီးတော့ပြည်နယ်နယ်ပေးပြီးပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။ဆီယနာသိမ်းထားတဲ့မြန်မာနိုင်ငံမှာလူမှုအခြေအနေတွေပြန်လည်တည်ငြိမ်ပြီးဒီမိုကရေစီပြည်ပင်ပြောင်းလဲရေးလုပ်ငန်းတွေပြန်စနိုင်ရေးကြိုးပမ်းမှုတွေမှာဒီဥက္ကဋ္ဌကနိုင်ငံတကာတိုင်းဝိုင်းနဲ့အတူလက်တွဲဆောင်ရွက်သွားမှာပါလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံကိုလောလောလတ်သွားရောက်ခဲ့တဲ့တရုတ်နိုင်ငံရဲ့ဌာနအာရှဆိုင်ရာအထူးတနမန်စွန်ခေါ်ရှမ်းရဲ့ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံရဲ့ဌာနမှမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတင်မေးမြန်းချက်ကိုပြောခွင့်ရကြောင်လီကျန်းကဖြေကြားခဲ့တာဖြစ်ပါတယ်။ Pfizer ကုမ္ပဏီကစံသက်ဆဲကိုဗစ် -19 ရောဂါကူးစက်တဲ့တောက်ဆေးသစ်ဒေါ်လာ5ဘီလီယံဘူးသမ္မတဂျိုးဘိုင်ဒန်အစိုးရကဝယ်ဖို့စီစဉ်နေတယ်လို့အမေရိကန်သတင်းတွေကပြောကြပါတယ်။ဒီအခြေအတွက်ဟာကူးစက်မှုပေါင်း10သန်းအတွက်လုံလောက်တဲ့ပမာဏဖြစ်ပါတယ်။နိုင်ငံပေါင်း99နိုင်ငံကအာနိသင်တူဆေးဝါးထုတ်တဲ့ကုမ္ပဏီတွေကို Pfizer ကုမ္ပဏီကဆန်တဲ့နေတဲ့ COVID-19 ရောဂါအတွက်တောက်ဆေးကိုထုတ်လုပ်ခွင့်ပေးဖို့ Geneva ခြေဆိုင် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်တရလက်မှတ်ထိုးပြီးပြီလို့ Pfizer ကကြေညာပြီးနောက်တက်မှာပဲ American ကဆေးဝယ်ဖို့စီစဉ်နေတဲ့သတင်းထွက်လာတာဖြစ်ပါတယ်။ COVID ကာကွယ်ဆေးထိုးဖို့ငြင်းဆန်ကြတဲ့ American ရေတပ်သားတွေအနေနဲ့မိခင်တည်ရင်ကနေတိကျခွဲထုတ်ခံထားရနိုင်တယ်လို့စစ်မှုထောင်ခံစားခွင့်တချို့လည်းဆုံးရှုံးနိုင်တယ်လို့ရေတပ်ကမူဝါဒအသစ်ထုတ်ပြန်ချက်မှာပါရှိပါတယ်။ဒီတားတွေအလုံးပြည့်ဝကာကွယ်ဆေးထိုးအောင်မယ့်နေ့ကနိုဝင်ဘာလ28ရက်နေ့ဖြစ်ပါတယ်ခင်ဗျာ
။နိုဝင်ဘာလ18ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Mikhail Dubinsky နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ View American တန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ View ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
Thank you. This program has come to you from the Voice of America, Washington.